Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ကိုတော်ရရှင်နေပိုင်ဆိုင်နိုင်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2015ခုနှစ်ဩဂုတ်လ5ရက်ဗုဒ္ဓနေ့မနေ့ခင်အစီအစဉ်တွေကို Washington DC မြို့တော်ကနေ9မီတာ3240 46ရွာနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်မှာအစီအစဉ်တင်ဆက်သူအဖြစ်ဆောင်ရွက်သွားမှာပ
ါမင်္ဂလာနန္ဒခင်ပါခင်ဗျာကျွန်တော်ဆံမိုးပြီပါအခုမနေ့ဖက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့တူကြီးညာသွားမှာဖြစ်ပါတယ်ခင်ဗျာထူးခြားတဲ့သတင်းတွေမှာဆိုရင်တော့ TPP လို့ခေါ်တဲ့ Pacific ကမ်းရိုးတန်းနိုင်ငံတွေကြားကုန်သွယ်ရေးသဘောတူညီချက်အတွက်ဆေးဆက်ညှိနှိုင်းနေတာမှာသဘောတူညီချက်ရဖို့တိုးတက်မှုကောင်းတွေရှိထားပြီလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်ကာဗွန်တန်းဝေလျှော့ချရေးသမ္မတဥဘာမားရဲ့တိုက်တွန်းချက်ကိုကုလသမဂ္ဂရဲ့တွင်းရေးမှူးချုပ် Mr. Ban Ki-moon ကချီးကျူးလိုက်ပါတယ်ဒီလိုသတင်းတွေနဲ့တူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာTPP လို့ခေါ်တဲ့အာရှပစိဖိတ်ဝန်ကျင်နိုင်ငံတွေရဲ့မိဖက်ကုန်သွယ်ရေးသဘောတူညီမှုနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီကမြန်မာနိုင်ငံကိုဥပမာပေးပြောဆိုသွားပါတယ
် It's why US companies that have started to invest in Myanmar report publicly
သတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမြန်မာနိုင်ငံတဟွန်းကရေးပေးဒုက္ခရဲ့နောက်ဆုံးအခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်ခုတော့ဗုဒ္ဓနေ့မနေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့ဦးဝင်းမင်းတို့ကကြေညာပါမယ်ခင်ဗျာ
Pacific ကမ်းရိုးတန်းတစ်လျှောက်နိုင်ငံများမိဖက်ဆက်ဆံရေး TPP လို့ခေါ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးတစ်ခုရဖို့အတွက်ဆက်နွယ်နိုင်ငံစည်းစပ်ညှိနှိုင်းနေတာမှာနောက်ဆုံးသဘောတူညီချက်တစ်ခုရဖို့အတွက်တိုးတက်မှုကောင်းတွေရရှိထားပြီဖြစ်ပေမဲ့အသေးစိတ်တချို့ကတော့ဆက်ပြီးတော့ညှိနှိုင်းဖို့လိုသေးတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်သဘောတူညီချက်ရဲ့ရည်မှန်းချက်တွေကိုစင်ကာပူနိုင်ငံမှာရောက်ရှိနေစဉ်ဝန်ကြီးကယ်ရီကအဓိကထောက်ပြပြောဆိုသွားတာပါဒီသဘောတူညီချက်ဟာမှာပါဝင်တဲ့နိုင်ငံတွေအတွက်စီးပွားရေးအခွင့်အလမ်းတွေဖန်တီးပေးရုံသာမကကောင်းမွန်တဲ့အုပ်ချုပ်ရေးပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုတွေကိုအထောက်ပံ့ပြုမှာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်ဝန်ကြီးကယ်ရီဟာအမေရိကန်နဲ့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုအရေးပါဖို့အာရှတိုက်နဲ့အမေရိကန်ပြည်ထောင်စုကြားစီးပွားရေးနဲ့စီးပင်းတာယာဝါပြောရေးဆက်ဆံနေမှုအကြောင်းတွေကိုလည်းပြောဆိုခဲ့ပါတယ်စည်းစပ်ညှိနှိုင်းနေတာနှစ်အတော်ကြာပြီဖြစ်ပြီးအမေရိကန်ပြည်ထောင်စုဟဝိုင်အီကျွန်းမှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲတွေအတွင်းနောက်ဆုံးအဆင့်စာချုပ်ပေါ်ကုန်သွယ်ရေးဝန်ကြီးတွေသဘောတူညီချက်မရခဲ့ပါဘူးသဘောတူညီချက်ရပြီဆိုရင်တော့ TPP ဟာတကမ္ဘာလုံးစီးပွားရေးရဲ့40ရာခိုင်နှုန်းကိုလွှမ်းခြုံတက်ရောက်မှာဖြစ်ပါတယ်နိုင်ငံတကာအလုတ်ကိုင်းတဲ့ပတ်ဝန်းကျင်ကြီးရာစံနှုန်းတွေကိုလိုက်နာဖို့နိုင်ငံပိုင်လုပ်ငန်းတွေပုဂ္ဂလိကကဏ္ဍနဲ့မြတ်တာစွာရှင်ပြိုင်မှုအသက်မပြည့်သေးတဲ့လုပ်သားတွေအသုံးပြုတာဓမ္မမဟုတ်ရင်ဘေးအန္တရာယ်မကင်းတဲ့လုပ်ငန်းခွင်တွေမှာလုတ်ကိုင်းတဲ့စီးပွားရေးလုပ်ငန်းမျိုးတွေကိုရှောင်ရှားဖို့တောင်းဆိုထားပြီးတော့စံနှုန်းသတ်မှတ်ချက်တွေကို TPP ကမြှင့်တင်ပေးမှာဖြစ်တယ်လို့ Mr. Kerry ကပြောပါတယ်။ Mr. Kerry ဟာမနေ့ကမလေးရှားနိုင်ငံကွာလာလမ်ပူမြို့ကိုရောက်ရှိသွားပြီးတော့အဲ့ဒီမှာဒီကနေ့ကျင်းပမယ့်အာဆီယံညီလာခံကိုတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ
။ကုလသမဂ္ဂတွေးမှုချုပ် Ban Ki-moon ကအမေရိကန်သမ္မတအနေနဲ့ကာဗွန်ဓာတ်ငွေထုတ်လုပ်မှုလျှော့ချဖို့တိုက်တွန်းလိုက်တာကိုခြေကျူးလိုက်ပါတယ်။အတွေ့အမှုချုပ်ဘန်ကီမွန်ကအမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့အမေရိကန်စွမ်းအင်စက်ရုံတွေကနေကာဗွန်ထုတ်လုပ်နေတာကိုကြီးကြီးမားမားလျှော့ချပေးဖို့ဆက်စီစဉ်နေတာဟာအမျှော်အမြင်နဲ့တတိရှိတဲ့ခေါင်းဆောင်မှုကိုပြလိုက်တာဖြစ်တယ်လို့မနေ့ကအခြေကျူလိုက်ပါတယ်။တကယ်တော့သမ္မတအိုဘားမားအနေနဲ့2030ရောက်ရင်ဒီကာဗွန်ထုတ်လုပ်ပမာဏကို2005ခုနှစ်မှာထုတ်ခဲ့တဲ့ကာဗွန်ပမာဏရဲ့32ရာခိုင်နှုန်းအောက်ရောက်အောင်လျှော့ချပေးဖို့တောင်းဆိုလိုက်တာကိုအမေရိကန်စက်မှုလုပ်ငန်းအဖွဲ့တွေကဒါဟာကုန်ကျမှုကြီးပြီးတရားမဝင်ဘူးလို့ကန့်ကွက်ထားပါတယ်။အင်ပီရိုမှာသမ္မတဥပမာနဲ့တွေ့ပြီးအတွင်းမှုချုပ်ဘန်ကီမွန်ကရာသီဥတုပြောင်းလဲမှုပြဿနာနဲ့ပတ်သက်ပြီးသမ္မတဥပမာရဲ့အခိုင်အမာသက်ဝင်ယုံကြည်အလေးနဲ့ထားမှုကိုသူသမ္မတစဖြစ်ကတည်းကယုံထားပြီးသားပါလို့ထုတ်ပြောခဲ့ပါတယ်။မစ္စတာဥပမာကအခုလိုရာသီဥတုပြောင်းလဲမှုအပေါ်ဒီပတ်ဝန်းကျင်ဆိုင်ရာချင်းချောက်မှုတွေဟာဒီနေ့ကမ္ဘာကြီးရင်ဆိုင်နေရတဲ့ကြီးမားတဲ့ပြဿနာတစ်ရပ်ဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။ဒါအပြင်သမ္မတဥပမာကပဲပြည်ထောင်ညီလာခံကချမှတ်လိုက်တဲ့ကမ္ဘာလုံးဆိုင်ရာပတ်ဝန်းကျင်စံနှုန်းတွေလက်တွေ့တကယ်အောင်မြင်လာဖို့လိုနေသေးတယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ
။ကတ်တဘုံကြီးရဲ့လက်ချက်နဲ့တူရကီစစ်သား2ယောက်နဲ့အဆောင်တစ်ယောက်တေဆုံးခဲ့တဲ့အတိုင်းတူရကီနိုင်ငံကခတ်တဘုံနေအပေါ်လေကြောင်းကနေပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်နေမှုကိုထင်းထင်းသိမ်းသိမ်းလှုပ်ဆောင်မှုအတွက်ဥရောပတပ်မကနဲ့အမေရိကန်ပြည်ထောင်စုတို့ကအင်ကာလိမှာတိုက်တွန်းလိုက်ပါတယ်။တူရကီအစိုးရအနေနဲ့ကိုယ့်ကိုယ်ကိုကာကွယ်တဲ့အနေနဲ့နိုင်ငံရဲ့ရှေ့တောင်ပိုင်းနဲ့မြောက်ပိုင်းမှာရှိတဲ့ခတ်စ်တန်ဝါကာစ်ပါတီ PKK ကိုတိုက်ခိုက်ပိုင်ခွင့်ရှိကြောင်းဥရောပတပ်မကနဲ့အမေရိကန်ပြည်အောင်စုကပြောဆိုလိုက်ပါတယ်ဒါပေမဲ့အတိုင်းအဆနဲ့လှုပ်ဆောင်သင့်ပြီးတော့ဒီမိုကရေစီနိုင်ငံရေး ပြောဆိုဆွေးနွေးရေးကိုတော့မထိခိုက်စေသင့်ဘူးလို့ EU ဥရောပသမဂ္ဂရဲ့ထိပ်တန်းအရာရှိတဦးဖြစ်တဲ့ဂျွန်ဟန်ဆန်ကပြောဆိုလိုက်ပါတယ် PKK အဖွဲ့အနေနဲ့အကြမ်းဖက်တိုက်ခတ်မှုတွေကိုဆွန့်လွတ်ပြီးတော့တူရကီအစိုးရနဲ့ဆွေးနွေးစကားပြောဆိုမှုပြုလုပ်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတိုက်တွန်းလိုက်ပါတယ်ဒါပေမဲ့တူရကီအစိုးရအနေနဲ့လည်းလေကြောင်းတိုက်ခတ်မှုတွေကိုချင်းချင်းချင်းချင်းလှုပ်ဆောင်တင်တယ်လို့လည်းပြောပါတယ်တူရကီနိုင်ငံရဲ့အရှေ့တောင်ပိုင်းမှာခတ်တပုံတွေကစစ်တပ်မော်တော်ယာဉ်တစ်စီးကိုအင်ဂါနီကဘုံဖောက်ခွဲတက်ခဲ့ခဲ့ရမှာစစ်သားတွေနဲ့အဆောင်တည်ဆုံးခဲ့ရတာဖြစ်တယ်လို့တူရကီလုံခြုံရေးသတင်းရက်ွက်ကပြောဆိုပါတယ်ဒီတက်ခဲ့မှုဟာဆာနက်ခရိုင်မှာဖြစ်ပွားခဲ့ပြီးတော့စစ်ကားဖြတ်သွားချိန်မှာလမ်းဘေးထောင်ပုံးကို PKK အဖွဲ့ဝင်တွေကဖောက်ခွဲလိုက်တာဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ
ရှီမင်းနိုင်ငံမှာတော့သမရအဗ်ဒူရာဘူမန်ဆာဟာဒီကိုထောက်ခံတဲ့တပ်ဖွဲ့တွေနဲ့ဟူတီတပုံးတွေတင်ထားတဲ့အနေနဲ့သဟူတီတပုံတွေတင်ထားတဲ့အရေးပါတဲ့စစ်အခြေစိုက်စခန်းတစ်ခုကိုပြန်သိမ်းပိုင်နိုင်ခဲ့ပါတယ်။မက်စလာမာတို့ကသမရဟာဒီကိုနိုင်ငံကထွက်ပြေးစေတဲ့အထိဒီဟူတီတပုံတွေကတိုက်ခိုက်ခဲ့တဲ့အပြီးအစိုးရထောက်ခံတဲ့တပ်တွေကပြန်ထိုးစစ်ဆင်တိုက်ခိုက်မှုတွေဆက်လုပ်ခဲ့ရမှာအခုလိုသိသိနိုင်ခဲ့တာပါ။ဆော်ဒီအာရေဗျာဥဆောင်တဲ့တပ်ပေါင်းစုရဲ့လေကြောင်းကူညီတိုက်ခိုက်မှုတွေရထားတဲ့ဒီအစိုးရတပ်တွေအနေနဲ့ရပ်ပေါင်းများစွာတိုက်ခိုက်မှုတွေလုပ်ပြီးမှအာဒန်စစ်ကမ်းမြို့ကြီးကနေ38မိုင်ကျော်ဝေးမှာရှိတဲ့ဒီL Anet လေကြောင်းအခြေစိုက်စခန်းကိုသိမ်းပိုင်နိုင်ခဲ့တာပါဒီတိုက်ပွဲတွေအတွင်းဟူတီတပုံ80တိဆုံးခဲ့ပြီးဒါဇင်နဲ့ချီတဲ့တပုံတွေကိုအရင်ဖမ်းမိခဲ့တယ်အစိုးရဘက်ကတော့အနည်းဆုံး24ဦးကြာဆုံးခဲ့တယ်လို့အစိုးရတပ်တွေကထုတ်ပြောနေပါတယ်တကယ်တော့ဒီ L Anet Sis အခြေစိုက်စခန်းဟာအမေရိကန်တပ်တွေအနေနဲ့ Arabia ကျွန်းဆက်တွင်ရေမင်းအခြေစိုက် Al Qaeda တပ်တွေကိုလေကြောင်းစစ်ဆင်ရေးလုပ်ရမှာအရေးပါတဲ့ထောက်လှမ်းရေးနယ်မြေအဖြစ်အသုံးပြုခဲ့တဲ့စခန်းဖြစ်ပါတယ်အစိုးရတပ်တွေအနေနဲ့ Saudi Arabia လေကြောင်းအကူနဲ့ Saudi နဲ့ UAE Arab Sabah ပြည်ထောင်စုတို့ကပေးပို့ထားတဲ့လက်နက်ကူညီမှုတွေကိုသုံးပြီးဒီတပုံတွေကိုပြန်ထိုးစစ်ဆင်လာနိုင်ပြီလို့ပြီးခဲ့တဲ့လကပဲအောင်မြင်မှုဆက်ရခဲ့ပြီးအထူးသဖြင့် Adam မြို့ကြီးကိုသိမ်းပိုက်နိုင်ခဲ့တာပါဒါပေမဲ့ပြီးခဲ့တဲ့နှစ်ကအသိခံခဲ့ရတဲ့မြို့တော်ဆန္နာပါဝင်နေရာအတော်များများကိုတော့ဟူတီတပုံတွေလက်ထဲမှာပဲဆက်ရှိနေပါလိမ့်ရခင်ဗျာ
ဒီအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တန်မြန်မာပိုင်းစီစဉ်ကဗိုလ်ထူးနေနန်းခင်မြန်မာနဲ့နိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။မကြခင်ကကြီးမားတဲ့ရေဘေးတံကိုခန်းဆားခဲ့ကြရတဲ့မြန်မာပြည်သူလူထုအတွက်နိုင်ငံကကနေအရေးပေါ်အကူအညီတွေပံ့ပိုးမှုတွေပေးကြဖို့အတွက်မြန်မာအစိုးရကမေတ္တာရက်ခံလိုက်ပါတယ်။သတင်းပတ်အတန်းကြားမိုးတီးထန်ခဲ့ပြီးတဲ့နောက်ရေကြီးမြေပြိုမှုတွေဖြစ်ပွားခဲ့ပြီးလူ46ဦးသေဆုံးကနိုင်ငံရဲ့မြောက်ပိုင်းနဲ့အနောက်ဘက်ဒေသတွေမှာလူပေါင်း2000ကျော်ရေဘေးတံခန်းဆားနေရတယ်လို့ဆိုပါတယ်။ရေကြီးမှုကြောင့်လမ်းတွေတံတားတွေပျက်စီးခဲ့ရတယ်လို့တယ်လီဖုန်းလိုင်းတွေပြတ်တောက်ကလျှက်စစ်ဓာတ်အားပြတ်တောက်မှုဒါတွေလည်းဖြစ်ပွားနေတယ်လို့ဆိုပါတယ်မြန်မာအစိုးရကရခိုင်ပြည်နယ်ချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းစတာတွေမှာသဘာဝဘေးဒဏ်စိုးစိုးရွားရွားကြုံတွေ့နေရတဲ့အတွက်အရေးပေါ်အခြေအနေကြေညာထားပါတယ်ရေဘေးသင့်ပြည်သူတွေကိုလိုအပ်တဲ့အစားအသောက်စေဝါးနဲ့တခြားအရေးပေါ်ပစ္စည်းတွေအကူအညီလိုကအကူအညီပေးကြဖို့ရန်ကုန်မြို့မှာရှိတဲ့နိုင်ငံသားတန်ယုံနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေထံစာရေးပန်ကြားထားတယ်လို့လည်းနိုင်ငံသားရေးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းက VOA ကိုပြောပါရခင်ဗျာ
အာဆီယံရှေ့တောင်အရှာနိုင်ငံများအဖွဲ့နိုင်ငံသားဝင်ကြီးများနှစ်ဆင့်အစည်းအဝေးကိုမလေးရှားနိုင်ငံမှာမနေ့ကစဖွင့်လိုက်ရမှာတောင်တရုတ်ပင်လယ်ပြဿနာကထိတ်ဆုံးမှကြီးစိုးထားပါတယ်အဖွဲ့မေကွန်းပြောရမှာမလေးရှားနိုင်ငံသားဝင်ကြီးအာနီဖာအာမန်ကဒီတောင်တရုတ်ပင်လယ်တွင်နေမြင့်ငင်းပွားမှုပြဿနာအတွက်ငင်းချန်းစွာအဖြစ်ရှာနိုင်ရေးမှာအာဆီယံအနေနဲ့အရေးပါတဲ့အခန့်ကဏ္ဍမှာရှိနေတယ်လို့ထုတ်ပြောလိုက်ပါတယ်။အခုလိုတရုတ်နဲ့အငင်းပွားမှုကိုကင်တွယ်နေရချိန်မှာဒီအာဆီယံနိုင်ငံခြားရေးဝန်ကြီးတွေအနေနဲ့အာဆီယံတိုင်ဝမ်ထူထောင်ရေးကိစ္စကိုလည်းဒီစည်းဝေးမှာတည်ထက်ထည့်သွင်းဆွေးနွေးဖို့မျှော်လင့်ထားပါတယ်။ဒီအကြောင်းတွေဆွေးနွေးပြီးရင်တော့ဒီနိုင်ငံခြားရေးဝန်ကြီးတွေအနေနဲ့အပန်းဖြေစခန်းတစ်ခုကိုသွားပြီးဒေတာရင်းနဲ့နိုင်ငံတကာပြဿနာတွေပေါ်သူတို့ရဲ့ပုံစိုးရင်ချက်တွေကိုလည်းအမြင်ဖလှယ်ကြဖို့ရှိနေပါတယ်။အာဆီယံအဖွဲ့မှာမြန်မာပါဝင်ထိုင်းလာအိုစ်ကမ္ဘောဒီးယားမလေးရှားအင်ဒိုနီးရှားဖိလစ်ပိုင်စင်ကာပူဗီယက်နမ်နဲ့ဘရူနိုင်းနိုင်ငံတွေလည်းပါဝင်ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာ2004ခုနှစ်ကကလေးငယ်တဦးကိုတတ်ခဲ့တဲ့အမျိုးသားလူအုပ်ကိုအာနာဘိုင်ကကျူးပေးပြီးတော့ကွပ်မြူလိုက်ပါတယ်ဒီမတန်ခင်နိုင်ငံတကာအတိုင်းအဝန်းကနေဒီစီရင်ချက်ပေါ်ဝေဖန်ကန့်ကွက်ခဲ့ပြီးတော့အမှုဖြစ်ပွားတဲ့အချိန်ကဒီအမျိုးသားကိုယ်တိုင်အရွယ်မြောက်သေးသူဖြစ်မဖြစ်ဆိုတာကိုသူတို့ကမေးခွန်းထုတ်ခဲ့ကြပါတယ်ဆာကွတ်ဟာဆွန်ကိုအင်ဂါနီစောစောပိုင်းကလာချီမြို့အချင်းတောင်မှာကွပ်မြက်ခဲ့တာဖြစ်ပါတယ်
အမေရိကန်နိုင်ငံမှာတော့ Republican သမ္မတလောင်းပြန်ပွဲဝင်မဲ့ကိုယ်စားလှယ်တွေစကားစထူပွဲတွေချက်တာရီနေမှာဆက်လက်ဖို့ရှိရမှာဗီဒန်နာတထေးကြီး Donald Trump ကထိဆုံးကပြေးနေပါတယ်ဒီစကားစထူပွဲမှာအဖေရောအကူပါသမ္မတဖြစ်ခဲ့ဘူးသူ Florida ပြည်နယ်ဥက္ကဋ္ဌမူဟောင်း Jeb Bush လည်းပါဝင်ဆွေးနွေးဖို့ရှိနေပါတယ်ခင်ဗျာ
ဘူရူနီမနက်ခင်းဒေတာရောက်နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝင်နဲ့ဦးဝင်းမင်းတို့ကပြောပြခဲ့ကြတာပါအခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာဆက်နက်နိုင်ငံစစ်ဆက်ညှိနှိုင်းနေတဲ့ TPP ခေါ် Pacific ဝန်ကျင်နိုင်ငံများမိတ်ဖက်ကုန်သွယ်ရေးသဘောတူညီမှုရရှိဖို့အလားအလာကောင်းနေတဲ့အကြောင်းစင်ကာပူမှာရောက်ရှိခဲ့ပြောဆိုသွားပါတယ်ဒီသဘောတူညီမှုကိုအကောင့်ထည့်ဖော်ရမှာအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့တာဝန်တိတိရင်းနှီးမြှုပ်နှံကြတဲ့အတွက်သက်ဆိုင်ရာနိုင်ငံတွေအတွက်လည်းအကျိုးဖြစ်ထွန်းစေတယ်လို့မြန်မာနိုင်ငံကိုဥပမာပေးပြီးပြောဆိုသွားပါတယ်ဒေါ်လလတန်းကအကြောင်းစုံကိုတင်ပြပါမယ
်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကဆက်နက်နိုင်ငံကုန်သွယ်ရေးဝန်ကြီးတွေပြီးခဲ့တဲ့သတင်းပါဟဝိုင်မှာဆစ်ဆက်ညှိနှိုင်းခဲ့တဲ့ TPP ခေါ် Pacific ဒေသဝန်ကျင်မိတ်ဖက်ကုန်သွယ်ရေးသဘောတူညီမှုနဲ့ပတ်သက်ပြီးအကျိုးရလဒ်တွေကိုစင်ကာပူမှာရောက်ရှိစဉ်ခုလိုသူကရထားဖော်ပြသွားပါတယ
် Under this pact every participant will have to comply with
TPP သဘောတူညီချက်အရလက်မှတ်ရေးထိုးထားတဲ့နိုင်ငံတိုင်းဟာနိုင်ငံတကာအလုပ်သမားနဲ့ပတ်ဝန်းကျင်ထိန်းသိမ်းစံထားချက်တွေကိုလိုက်နာကြရမှာဖြစ်တယ်လို့ကလေးအလုပ်သားအသုံးပြုမှုနဲ့ဘေးရန်တွေရှိတဲ့လုပ်ငန်းဝင်တွေမှာအလုပ်စီခိုင်းမှုစတာတွေကိုရှောင်ရှားကြရမှာဖြစ်တဲ့အပြင်ပုဂ္ဂလိကပိုင်းနဲ့အစိုးရပိုင်းလုပ်ငန်းတွေတရားမျှတစွာရှင်ပြိုင်မှုကိုလည်းရရှိကြစေရမှာဖြစ်ပါတယ်ကုံတော်ရင်းနဲ့ပတ်သက်လို့လက်ပေးလက်ယူမှုအခရီးလိုက်စားမှုတွေကိုလည်းတက်ဖြတ်ကြမှာဖြစ်ပါတယ
်ဒီဆစ်ဆန်ညီနိုင်မှုမှာစင်ကာပူနဲ့အမေရိကန်ပြည်ထောင်စုအပြင် Pacific ဝန်ကျင်ဒေသတခြား10နိုင်ငံတို့ပါဝင်လာဖြစ်ပြီးဒီနိုင်ငံအားလုံးတို့ပေါင်းရင်ကမ္ဘာစီးပွားရေးရဲ့40ရာခိုင်နှုန်းနီးပါးရှိတာဖြစ်ပါတယ်အမေရိကန်ရဲ့နိုင်ငံသားရေး policy ဟာလည်းစီးပွားရေး policy ပေါ်မှာအခြေပြုတာဖြစ်တဲ့အတိုင်းအမေရိကန်ကုမ္ပဏီတွေအနေနဲ့နိုင်ငံသားမှရင်းနှီးမြှုပ်နှံရမှာစီးပွားရေးရအောင်မြင်ကြတဲ့အပြင်အထူးသဖြင့်အရှိတောင်အာရှမှာဆိုရင်တက်ဆိုင်ရာနိုင်ငံတွေအတွက်လည်းအကျိုးရှိစေခဲ့တယ်လို့ဝန်ကြီးကယ်ရီကထောက်ပြခဲ့ပါတယ်။အထူးသဖြင့်အာဆီယံနိုင်ငံများမှာအမေရိကန်စီးပွားရေးလုပ်ငန်းကြီးတွေဟာအဓိကရင်းနှီးမြှုပ်နှံရှင်တွေဖြစ်ကြပြီးဒီနိုင်ငံတွေမှာအမေရိကန်ရဲ့ဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုဟာတရုတ်၊ဂျပန်၊ကိုရီးယားရင်းနှီးမြှုပ်နှံမှုအလုံးပေါင်းထက်များတာဖြစ်ပြီးအပြန်အလှန်အပြင်လဲ2000ခုကနေ2012ခုအထိအာဆီယံဘက်ကအမေရိကန်မှာလာရောက်ရင်းနှီးမြှုပ်နှံတာဟာလေကမ္ဘာတခြားဒေသအားလုံးပေါင်းထည့်ပုံများတာတွေ့ရတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ဒါအပြင်အမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုဟာပမာဏအရများယုံသမကအရေးအသွေးထိန်းချုပ်မှုလည်းရှိတယ်လို့ဝန်ကြီးကယ်ရီကထောက်ပြခဲ့ပါတယ
်။ In contrast to investors from some countries, US firms from Microsoft to Pepsi
အချို့နိုင်ငံတွေမှာတော့ရင်းနှီးမြှုပ်နှံကြသူတွေနဲ့မတူဘဲMicrosoft ကအစ Pepsi အစုံ American company တွေဟာဒေတာကန်လူတွေကိုတင်နှံပေးရပါတယ်ငှားရမ်းကြရပါတယ်ပတ်ဝန်းကျင်မထိခိုက်မပျက်စီးအောင်ယူဆရတဲ့အပြင်တန့်ရှင်းတဲ့စွမ်းရင်သုံးဖို့အတွက် American company တွေဟာတိုးပြီးတော့ရင်းနှီးမြှုပ်နှံခဲ့ရပါတယ်ဒေတာကန်ပတ်ဝန်းကျင်ပေါ်အန္တရာယ်မဖြစ်စေရအောင်သတိထားပြီးတော့လှုပ်ဆောင်ရပါတယ်ဒါပြင်အဂတိလိုက်စားမှုမှာအပြစ်ရမရောက်အောင် American နိုင်ငံသားတအုပ်အနေနဲ့ပြပမှာအဂတိလိုက်စားမှုရှိခဲ့ရင်အရေးယူနိုင်မှုလဲဥပဒေချမှတ်ထားပြီးတော့TD ရောက်ရောက်လိုက်နာဆောင်ရွက်ဖို့အတက်နိုင်ဆုံးလှုပ်ဆောင်နေပါတယ
်မြန်မာနိုင်ငံမှာအမေရိကန်ကော်မတီတွေရဲ့တာဝန်သည့်ရည်ရည်မြှုပ်နှံမှုကိုလည်းဝန်ကြီးကယ်ရီကဥပမာပေးပြောကြားသွားခဲ့ပါတယ
် It's why US companies that have started to invest in Myanmar report publicly
မြန်မာနိုင်ငံမှာစပြီးတော့တော့ရောက်ရည်ရည်မြှုပ်နှံရတဲ့အမေရိကန်ကော်မတီတွေအနေနဲ့ထင်သာမြင်သာရှိမှုနဲ့လူ့အခွင့်အရေးကိုလေးစားလိုက်နာကြမယ်စံတတ်မှတ်ချက်တွေကိုဘလို့လိုက်နာနေကြတယ်ဆိုတာလူသိရှင်ကြားအစီရင်ခံကြရတာဖြစ်ပါတယ်ဥပမာကိုကာကိုလာကုမ္ပဏီဆိုရင်လူခွင့်ရေးလေးစားလိုက်နာရမယ်စံထားချက်တွေချမှတ်ထားတယ်လို့အဂတိလိုက်စားမှုတက်ဖြည့်ရေးမှလည်းစင်ဆက်မပြတ်ကြိုးပမ်းအားထုတ်နေတာဖြစ်ပါတယ်နောက်ပြီးဒေသခံလူအဖွဲ့အစည်းတွေကိုအထောက်အကူပြုစေဖို့မြန်မာကြီးရွာနဲ့မြို့တွေအတွက်ရေနဲ့တန်ရှင်းစင်ကြယ်တဲ့ပတ်ဝန်းကျင်ဖြစ်လာစေရေးအတွက်လည်းဒေါ်လာတန်းနဲ့ချီပြီးတော့အကုန်ကျခံနေတာဖြစ်ပါတယ်
အမေရိကန်နေနဲ့မြန်မာနိုင်ငံပေါ်စီးပွားရေးတန်ခါပိတ်ဆို့မှုအများစုကိုရုတ်သိမ်းပေးခဲ့ပြီးတဲ့နောက်အမေရိကန်ကော်မတီတွေဟာစတင်ရင်းနှီးမြှုပ်နှံခဲ့ရမှာဇူလိုင်လ2012ခုကစလို့စုစုပေါင်းအမေရိကန်ဒေါ်လာ612တန်းရင်းနှီးမြှုပ်နှံခဲ့တယ်လို့ဆိုပါတယ် CSR လို့တိုးခေါ်ခေါ်တဲ့စီးပွားရေးကော်မတီကြီးတွေရဲ့လူမှုရေးတာဝန်သိမှုစံနှုန်းတွေပေါ်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေနဲ့ Coca-Cola ဟာဒေါ်လာ100ရင်းနှီးမြှုပ်နှံခဲ့ပြီးလုပ်ငန်းပေါင်း2,000ကိုလည်းဖန်တီးပေးနိုင်ခဲ့တဲ့အပြင်အမျိုးသမီးများစွမ်းရည်မြင့်တင်ရေးစီးပွားရေးရင်းနှီးမြှုပ်နှံမှုပညာပေးစသဖြင့်တို့ကိုလည်းလှုပ်ဆောင်နိုင်ခဲ့တာတွေ့ရပါတယ်။ခုလိုအမေရိကန်ကရင်းနှီးမြှုပ်နှံရမှာပဝန်ကျင်မပြည့်စည်ရလေအောင်ထိမ့်သိမ်းနိုင်ရေးနဲ့မြို့သမီးများစီးပွားရေးလုပ်ငန်းမှာပါဝင်ဆောင်ရွက်နိုင်ခွင့်ကိုလည်းထောက်ခံအားပေးဖို့ဝင်ကြီးကယ်ရီကပြောခဲ့ပါတယ်။ဝင်ကြီးကယ်ရီနေနဲ့မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာဒီကနေ့စတင်ကျင်းပမယ့်အာဆီယံနိုင်ငံကြားရေးဝင်ကြီးများညီလာခံကိုလည်းတက်ရောက်ဖို့ရှိပါလိမ့်ရှင်
။ဒေါ်လာလာတန်းရဲ့တင်ပြချက်ပဲဖြစ်ပါတယ်။ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com ဆိုတဲ့စာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာပဲအင်တာနက်မှာဖမ်းယူနားဆင်နိုင်ပါတယ်။အခုတော့ရေဘေးသင့်ဒေတာကနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးဇက်တိုက်တင်ပြသွားပါမယ်။ AWRI တိုင်းအတွင်းကညောင်တုံးမြို့ကိုလိန်မော်ရောင်သတိပေးချက်ထုတ်ပြန်ခဲ့ပြီးနောက်မှာဗိုလ်ထုနေမနဲ့အစောပိုင်းမှာတော့စိုးရင်ရေမှတ်ကိုကျော်လွန်နေပြီး NDA ရေမှတ်ကိုလည်းကျော်လွန်နေတာကြောင့်တာယိုးကျိုးပေါက်မှာကိုစိုးရင်ပြီးတိုင်အင်အားတုံးရင်နဲ့မြို့ကန်တွေကပါစောင့်ကြည့်နေကြပါတယ်ဒီအခြေအနေတွေကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်အင်္ဂါနေ့ကတော့ရေဘေးတံခန်းစားနေရတဲ့ AR တိုင်းမြန်အောင်ဟင်းသဒအင်္ဂဘူညောင်တုံးမြို့တွေမှာစိုးရိမ်ရေမှတ်တွေကျော်လွန်နေတာကြောင့်ဒေသခံတွေကသတိနဲ့ကြိုတင်တင်ဆက်မှုတွေလုပ်ခဲ့ပါတယ်ဗုဒ္ဓဘုန်းနဲ့မနဲ့အစောပိုင်းမှာပဲရေတက်လာတဲ့အခြေအနေကိုဒေသခံတဦးဖြစ်တဲ့ကိုလှထွန်းကအခုလိုပြောပြပါတယ်
အခုကကျွန်တော်25.9%စိုးရိမ်ရေမှတ်တဲ့အန်ဒီကျွန်တော်တို့က3ခုနဲ့ပေါ့3ပြည်နဲ့ပါကျွန်တော်တို့ခုနဲ့ပေါ့ဒါအမြင်ကဖြန့်ညပေါ့နော်ဒါအမြင်က26.89%လို့ပေါ့ရှိတော့ဟုတ်ကဲ့စိုးရိမ်ရေမှတ်ထက်ကျော်ရတယ်ကျွန်တော်တို့အဲ့ဒီရေမှတ်ထက်လည်းကျော်နေပါလား
အခုလိုမျိုးစိုးရိမ်ရေမှတ်ကိုရောက်ရှိနေပေမဲ့တာယိုးကိုရေကျော်ဖို့ကနှစ်ပေအမြင့်လောက်ကျန်နေသေးပြီးညအိုးပိုင်းကနေတက်မတော်အင်အားသုံးရင်းနဲ့အတူဒေသခံတွေအားလုံးစောင့်ကြည့်မှုတွေလုပ်နေတယ်ဆိုပြီးဒေသခံကိုမျိုးတက်ကလည်းပြောပါတယ
်ရေကတော့တက်နေတယ်ခင်ဗျာဒါရေရှန်တဲ့ဥစ္စာနေရာတွေတော့ရှိတယ်သို့တော်ကျွန်တော်တို့ကအဲ့ရေရှန်တဲ့နေရာတွေကိုအားလုံးဒီမှာတက်မတော်ကတင်းရင်သုံးရင်းလည်းပဲရောက်လာပြီးတော့ကျွန်တော်တို့မျိုးဝိုင်းကူနေကြပါတယ်တက်မတော်သားတွေရောရဲတွေရောနောက်တကမျိုးကပြည်သူလူထုနိုင်ငံရေးပါတီကလူငယ်တွေနောက်တကမျိုးနယ်အတော်ဝင်ရှိတဲ့ပုဂ္ဂိုလ်သတ်တော်ကိုယ်စားလှယ်တွေအားလုံးကအမှကြီးကြပ်ပြီးတော့အခုချိန်ထိကိုပဲအားလုံးတားသားနိုင်ပါသေးတယ်။ညာဘက်ကြီးစောင့်ကြည့်နေကြတာပါခင်ဗျာ။မြေကင်းတွေအကုန်ချသင်းတွေချပြီးတော့အဲ့ဒီပုဂ္ဂိုလ်တွေအကုန်လုံးစောင့်ကြည့်နေကြပါလေအချိန်နဲ့တကင်းကြီး။
အင်္ဂါနေ့ကတော့ညောင်တုံးမြို့ကိုလိမ္မော်ရောင်အဆင့်ရှိတဲ့အရေးပေါ်အခြေအနေသတ်မှတ်ပြီးမနေ့ပိုင်းကစပြီးရေဝင်နေတဲ့နေရာတွေကဒေသခံတွေကိုရေလွတ်ရာကယ်ဆယ်ရေးစခန်း10ခုဖွင့်ပြီးကြိုတင်ပြင်ဆင်မှုတွေလုပ်ထားတယ်လို့လည်းဆိုပါတယ
်။လိမ္မော်ရောင်အဆင့်သတ်မှတ်ပြီးတော့ဒီဟာဆေးရုံဝလူနာတွေနောက်ပြီးတော့ဟိုသွားလာခက်တဲ့တကြီးရွယ်ဟိုဒီနောက်ကလေးတွေအဲ့ဒါတွေတော့မနေ့ကျွန်တော်တို့10နာရီ17နာရီလောက်တည်းဟိုကကျွန်တော်တို့စပြီးတော့လေသူတို့ရေလွတ်ရာနေရာတွေရှုပ်ပြီးထားပါတယ်။ကျိုတင်ကာကွယ်မှုတွေလုပ်ထားပါတယ်ဟုတ်ကဲ့ပါအခုလုံးလုံးစေကတော့စေစေးစကားအနေနဲ့တရက်ကွက်ကိုတခုမျိုးပေါ်စေရက်ကွက်ရှိတဲ့အတွက်10ခုဖွင့်ထားပါတယ်ခင်ဗ
ျစကိုင်းတိုင်းရခိုင်ပြည်နယ်မကွေးတိုင်းပဲခူးတိုင်းအေရီတိုင်းချင်းပြည်နယ်ရှမ်းပြည်နယ်စတဲ့တိုင်းနယ်ပြည်နယ်14ခုထဲက12ခုမှာသဘာဝဘေးဒဏ်တွေခံစားနေရပါတယ်ရက်ပေါင်း20ကြာတဲ့အထိကယ်ဆယ်ရေးလုပ်ငန်းတွေကိုအစိုးရကထိတိယောက်ယောက်မလုပ်နိုင်သေးဘူးလို့ဆိုပြီးဝေဖန်မှုတွေလည်းရှိနေတာပါအင်္ဂါနေ့မှာတော့အစိုးရကနိုင်ငံတကာအကူအညီပေးဖို့တရားဝင်စတင်ပြောကြားလာပါတယ်။အင်္ဂါနေ့မှာတော့ AR တိုင်းညောင်တုံးမြို့မှာလိမ္မော်ရောင်အဆင့်သတိပေးချက်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာတော့အာဏာပိုင်နေတဲ့ဒေသခံတွေပူးပေါင်းပြီးကြိုတင်ပြင်ဆင်မှုတွေလုပ်ခဲ့တာဖြစ်ပါတယ်ရှင်
။ VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ရတာပါ။တစ်ဆက်တည်းမှာပဲနိုင်ငံတဝန်းရေကြီးမှုကြောင့်တေဆုံးသူ69ဦးရှိသွားပြီဖြစ်ပြီးရေဘေးထံခံရသူပေါင်း2,000+ကျော်ရှိတယ်လို့မြန်မာအစိုးရကပြောဆိုလိုက်ပါတယ်။နိုင်ငံတဝန်းရေကြီးတာကိုကူညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေရမှာလဲ။ကုန်းလန်းရေလန်းပြတ်တောက်မှုတွေကြောင့်လေကြောင်းထောက်ကူမှုတွေကိုအဓိကအားကိုးနေရပြီးလုံလောက်မှုလည်းမရှိဖြစ်နေပါတယ်။အသေးစိတ်ကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်။
နိုင်ငံတော်ပြည်내နဲ့တိုင်းဒေသကြီး၁၁ခုတို့မှာရေကြီးတာကြောင့်တည်ဆုံသူအရေအတွက်ဒိုးလာပြီးဩဂုတ်လ၄ရက်နေ့အထိတည်ဆုံသူ69ဦးအထိရှိသွားပြီဖြစ်ပါတယ်။နိုင်ငံတော်ရေဘေးဒဏ်တင့်သူအရေအတွက်ကလည်း2,600နီးပါးရှိနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကပြောပါတယ်။ ရေဘေးတင်သူတွေအတွက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာတော့ပို့ဆောင်ဆက်သွယ်ရေးအခက်အခဲတွေကြောင့်အကူအညီတွေလုံလုံလောက်လောက်မရဖြစ်နေကြသေးပါရေဘေးဆိုးဆိုးဝါးဝါကြုံတွေ့ခဲ့ရတဲ့ပွင့်ဖြူမြို့နယ်အတွင်းမှာလည်းကားတာယာတွေနဲ့လှုပ်ထားတဲ့လှေတွေကိုအသုံးပြုပြီးတော့ကယ်ဆယ်ရေးလုပ်နေရတယ်ဆိုတဲ့အကြောင်းပွင့်ဖြူမြို့ကိုကိုယ်တိုင်ရောက်ရှိနေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနရဲ့ကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဦးစီးဌာနညွှန်ကြားရေးမှူးဦးချွန်ဟရဲကပြောပါတယ
်ပို့ဆောင်ရေးနဲ့ပတ်သက်တာတော့ကျွန်တော်ပေါင်းဆက်ရင်းနိုင်မှုပဲရှိတာပေါ့အဲ့ဒီစက်ကော်မတီဖွဲ့ထားလေပူဆောင်ရင်းနဲ့လမ်းကြောင်းစင်းနေကြီးဆိုပြီးတော့ပူဆောင်ရင်းရဲ့ဒူဝင်ကြီးအောက်ကလာသူတို့ကလောက်မှာအခုကပေါ့ဥပန်းကလေးနဲ့စင်ကလေးမျိုးတို့ပါတော့ခက်ခဲရှိတော့ကျွန်တော်ကဘဟုကော်မတီဥက္ကဋ္ဌဟိုကျွန်တော်ဒူသမရစီမာတင်ပြရလေတင်ပြလိုက်တော့ရဟယီနဘာလို့နဲ့တော့ပို့ပေးတာပေါ့
တရင်ဖတ်တင်နဲ့ခြည်ရည်ကြီးတာကြောင့်လန်ဒရာတွေပြက်စီးမြေပြိုကျတာတွေကြောင့်ကုန်းလမ်းရေလမ်းဆက်သွယ်ရေးလမ်းကြောင်းတွေပြတ်တောက်သွားခဲ့ပြီးရေဘေးကူညီကယ်ဆယ်ရေးအတွက်တပ်မတော်ရဲ့လေကြောင်းထောက်ကူမှုနဲ့ပုဂ္ဂလိကလေကြောင်းလိုင်းတွေကိုအဓိကအားထားနေကြရပါတယ်ရေဘေးတင်ဒေသတွေကိုစန္ဒရိတ်ခါအပါဝင်ထောက်ပံ့ရေးပစ္စည်းတွေပို့ဆောင်ပေးနိုင်ဖို့တပ်မတော်ထံကိုဆက်သွယ်ပေးပို့နိုင်တယ်လို့ရေဘေးကယ်ဆယ်ရေးပို့ဆောင်ရေးတာဝန်ခံဒုတိယဘုံမှုကြီးအေးလင်းကပြောပါတယ
်ဒါကဘဝရဲ့ရထားကိုပို့ကြတာအော်ကျွန်တော်တို့ကစစ်စည်းပဲပို့ပေးနေတာခင်ဗျာလူကိုပို့ပေးတာတော့မဟုတ်ဘူးဗျာကျွန်တော်တို့အစီအိုတာဆက်သွယ်ပြီးတော့စစ်စည်းပါညာနဲ့ကျွန်တော်တို့စီလမ်းအပ်လို့ရပါတယ်ကျွန်တော်တို့ပို့ပေးပါတယ်ကျွန်တော်အစ်စ်တို့ပို့တယ်ခင်ဗျာကျွန်တော်တို့စီလာပြီးတော့စစ်စည်းလာအပ်တာတော့ကုမ္ပဏီတွေလည်းပါတယ်ပုဂ္ဂလိကတွေလည်းပါတယ်ဘောလုံးစေတော့ကျွန်တော်တို့စမ်းစီအပြင်စားခေါက်ဆွဲအဝေးအထည်စိတ်ဒီနောက်
ဒါ့အပြင်ပုဂ္ဂလိကလေကြောင်းလိုင်း၃ခုတို့ကလည်းထောက်ပံ့ရေးပစ္စည်းတွေနဲ့အလှူရှင်တို့ကိုအခမဲ့ပို့ဆောင်ပေးနေပါတယ်။ဒါ့ပြင်ကုန်းလမ်းရေလမ်းမပေါက်တော့တဲ့ကျေးလက်ဒေသတွေကိုတပ်မတော်ကရဟတ်ရင်တွေနဲ့ရိတ်ခါဖြန့်ဝေပေးနေပြီးမဲ့လုံလောက်မှုတော့မရှိသေးဘူးလို့ရခိုင်ပြည်နယ်ကကယ်ဆယ်ရေးရောက်နေတဲ့ကိုအောင်ခိုင်ကပြောပါတယ်
။ဒီနေ့တော့ဒီမင်းများတို့မင်းညာဦးတို့ဘက်ကတော့ဒီတက်ကတို့ရဟတ်ရင်နဲ့ရိတ်ခါတွေဝေတာတွေတော့ရှိရဒါပေမဲ့ဟုတ်အစုံရကြေးရတွေမှာတော့နည်းနည်းလိုနေတယ်လို့တော့သိရတယ်မှာ။ဒီဆိုလဲကျွန်တော်တို့ဟောပေါ့ကျွန်တော်တို့၄စိတ်ကိုရောက်တဲ့အချိန်မှာဒီပစ္စည်းတွေများပြီးတော့လူအင်းကနေတော့လေ။သူတို့ဒီတက်ဟောပေါ့ဒီစိတ်မှာထိုင်ထားတဲ့ဒီဟောပေါ့အနောက်ပိုင်းတိုင်းဆွဋ္ဌာနယုတ်ကသူတို့ဒီတက်အရာရှိတွေကတော်တော်အကူအညီပေးပါတယ်။ဌာနဆိုင်ရာတွေရတယ်ဒီ bright အရသာအရဖက်ဖွဲ့စည်းတွေပေါ့လာအကူအညီတွေအဖွဲ့တွေတော်တော်အစအစအရာကူညီတဲ့ပုံစံပေါ့လမ်းကြောင်းအဲဒါသွားရည်လာရည်တို့ကားတို့ပါလို့သူတို့အဲ့လိုတော့ပူပေါင်းပါဝင်လာတွေ့တယ်မှာ
ရေဘေးတင်ပြင်းနေတဲ့တိုင်းဒေသကြီး၁၁ခုတို့ကလူဦးရေ2,600နီးပါးရေဘေးနဲ့တွေ့နေရတာဖြစ်ပြီးသွားလာဆက်သွယ်ရေးအတွက်ပို့ဆောင်ရေးဝန်ကြီးဌာနထံကိုအကူအညီတောင်းခံခဲ့ပြီးနောက်ပိုင်းမှာရဟတ်ရင်တွေနဲ့အကူအညီတွေစပေးနိုင်ခဲ့တာဖြစ်တယ်လို့လည်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးဦးချွန်ဟရဲကပြောပါတယ်နိုင်ငံတော်ရေးကြည့်တာကြောင့်တနိုင်ငံလုံးကြောင်းပေါင်း1,400လောက်လဲပိတ်ထားရတယ်လို့မြန်မာဆိုရကထုတ်ပြန်ထားပါတယ်ရှင်
။မတ်တင်ကြီးထိုင်ရဲ့စူးစီးတင်ပြချက်ပဲဖြစ်ပါတယ်။အခုတစ်ဆက်တည်းနားဆင်ရမှာကလည်းမြန်မာရေးဘေးနဲ့ပတ်သက်လို့ကုလသမဂ္ဂကတတိပေးလိုက်တဲ့အကြောင်းပါ။မြန်မာနိုင်ငံတဝန်းကရေးဘေးဒုက္ခသည်တွေအတွက်အစာရေစာနေထိုင်နေရာထိုင်ခင်းအပါအဝင်ကျန်းမာရေးစောင့်ရှောက်မှုစတဲ့အရေးပေါ်ကယ်ဆယ်ရေးတွေကိုချက်ချင်းလက်ငင်းဆောင်ရွက်ပေးဖို့လိုအပ်နေသေးတယ်လို့ကုလသမဂ္ဂ UNHCR ကမနေ့ကသတိပေးပြောဆိုလိုက်ပါတယ်မြန်မာအစိုးရရဲ့တနိုင်ငံလုံးရေဘေးကယ်ဆယ်ရေးလုပ်ငန်းတွေထိရောက်အောင်အကူအညီပေးနိုင်ရေးကုလသမဂ္ဂအေဂျင်စီအဖွဲ့တွေအနေနဲ့အလင်းအမြန်စီစဉ်ဆောင်ရွက်နေတယ်လို့လည်း UNHCR ရဲ့ပြောခွင့်ရပုဂ္ဂိုလ် Adrian Edwards ကပြောလိုက်ပါတယ်မတ်အင်ဂျင်နိုင်ကအကြောင်းစုံကိုတင်ပြမှာပ
ါရေလွှမ်းမိုးနေတဲ့မြန်မာနိုင်ငံအနှံ့အပြားမှာလမ်းမဆက်သွယ်ရေးအခက်အခဲတွေကြောင့်ရေဘေးတဲ့နေရာအနည်းငယ်ကိုပဲကယ်ဆယ်ရေးအဖွဲ့တွေတွားရောက်နိုင်ပြီးအရေးပေါ်ကယ်ဆယ်ရေးတွေအမြန်ဆုံးလိုအပ်နေသေးတယ်လို့ဂျနီဗာအခြေစိုက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ် Adrian Edwards ကသတင်းတောက်တွေကိုပြောသွားပါတယ်
Initial assessments that we do have show that people immediately
ကျွန်တော်တို့မှရှိနေတဲ့အစောပိုင်းအကဲဖြတ်ထွက်ချက်မှုတွေအရရေဘေးဒုက္ခသည်တွေအတွက်အရေးပေါ်ကြံ့မဲ့ဆောင်ရှောက်မှုအပါအဝင်အစာရေစာနေရာထိုင်ခင်းရေနဲ့မိလာတန့်စင်စတာတွေချက်ချင်းလက်ငင်းဆောင်ရွက်ပေးဖို့လိုနေပါတယ
် UNHCR အနေနဲ့လည်းရွက်ပြင်တဲဆောင်ဖျားရေပုံစတာတွေကိုအစိုးရကဖွင့်လှစ်ထားတဲ့ရေဘေးဒုက္ခသည်စခန်းတွေမှာကူညီထောက်ပံ့ထားပါတယ် ထိခဲ့တဲ့သတင်းပတ်ကမြန်မာနိုင်ငံအနောက်ဘက်ခြမ်းမှာတိုက်ခတ်ခဲ့တဲ့ကိုမန်ဆိုင်ကလုန်းမုန်တိုင်းကြောင့်ရေလွှမ်းမှုအကြီးကျယ်ခံရတဲ့ရခိုင်ပြည်နယ်ကြောက်တော်မင်းပြမြေပုံနဲ့ဘူးတိတောင်မြို့နယ်တွေမှာရှိနေတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ပြီးတော့အရေးပေါ်အကူအညီတွေပေးနိုင်ရေး UNHCR အနေနဲ့ဆောင်ရွက်နေတယ်လို့ Mr. Edwards ကပြောပါတယ်။အထူးသဖြင့်ဘူးတိတောင်မြို့နယ်မှာရေဆက်ပြီးကြီးနေစေရှိသေးတယ်လို့သူကပြောပါတယ်။ကုလသမဂ္ဂနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေအနေနဲ့အဲ့ဒီဒေသကရွာပေါင်း68ရွာကိုရောက်ရှိခဲ့ပြီးရေပေးတဲ့ဒုက္ခသည်ပေါင်း 18,000 ကျော်ရှိနေတာတွေ့ခဲ့ရတယ်လို့လည်းဆိုပါတယ်။UNHCR အနေနဲ့ရေဘေးဒဏ်ခံနေရတဲ့ရခိုင်ပြည်နယ်ကအိုးအိမ်စွန့်ခွာထွက်ပြေးကြရသူတွေရဲ့ဒုက္ခသည်စခန်း24ခုကိုလည်းတွားရောက်ကြည့်ရှုခဲ့ရမှာယာယီတဲစုစုပေါင်းအရေအတွက်၄ပုံတစ်ပုံထိတက်စီးခဲ့တာတွေ့ခဲ့ရပြီးဒုက္ခသည်ဥယျာဉ် 21,000 ဟာရေဘေးဒုက္ခရောက်နေတယ်လို့ Mr. Edwards ကဆိုပါတယ်။လက်ရှိမှာလည်းရေဘေးဒဏ်အဆိုးရွားဆုံးခံနေရတဲ့ရခိုင်ပြည်နယ်အပါအဝင်အခြားတိုင်းနယ်ပြည်နယ်ဒေသတွေမှာကယ်ဆယ်ရေးဆိုင်ရာလုပ်ငန်းတွေဘလောက်လိုအပ်နေတယ်လဲဆိုတာသိရအောင်ကုလသမဂ္ဂအနေနဲ့အကဲဖြတ်တွက်ချက်ရေးအဖွဲ့တွေဆီလွတ်ထားပါတယ်ဒီအဖွဲ့တွေစီကအဖြေထွက်လာပြီးဆိုတာနဲ့ UNHCR အနေနဲ့ကယ်ဆယ်ရေးအထောက်ပံ့ပစ္စည်းတွေကိုပို့ဆောင်ဖြန့်ဝေသွားမှာဖြစ်တယ်လို့ Mr. Edwards ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
် The Myanmar authorities have today formally requested international assistance
နိုင်ငံတကာအကူအညီတွေကိုမြန်မာအစိုးရအနေနဲ့ဒီနေ့မှာတရားဝင်တောင်းခံလိုက်ပါတယ်ကုလသမဂ္ဂနဲ့သူ့လက်အောက်အဖွဲ့အစည်းတွေလူသားချင်းကူညီစာနာမှုအထောက်အကူပေးနေတဲ့အဖွဲ့အစည်းတွေကတော့ရေဘေးသင့်နေရာတွေမှာအကူအညီပေးနိုင်ရေးဒေတာဆိုင်ရာအပါအဝင်ပြည်ထောင်စုအဆင့်အစိုးရအာဏာပိုင်တွေနဲ့အရင်ကတည်းကအနီးကပ်ပူးပေါင်းဆောင်ရွက်နေတာပါ
ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာကူညီမှုဆိုင်ရာရန်ပုံငွေကိုဒီနှစ်အစပိုင်းကတည်းကရာဒါသတ်မှတ်ထားတာပါဒါပေမဲ့အခုလိုတနိုင်ငံလုံးအတိုင်းအတာနဲ့ရေကြီးပြီးဘေးဒုက္ခရောက်ကြတဲ့အခြေအနေအတွက်ရန်ပုံငွေတည်တံ့ထပ်ပြီးနိုင်ငံတကာကိုတောင်းခံဖို့လောလောဆယ်မှာတော့မရှိသေးဘူးလို့ Mr. Edwards ကပြောပါတယ်
။ Currently no plans for any additional appeal.
လက်ရှိအခြေအနေမှာတော့နောက်ထပ်ရန်ပုံငွေတောင်းခံဖို့မရှိသေးပါဘူး။ဒါပေမဲ့မြန်မာနိုင်ငံကရေဘေးသင့်ဒေသတွေမှာတွားရောက်ကူညီလုပ်ကိုင်နေတဲ့ကုလသမဂ္ဂရုံးခွဲအနေနဲ့ဗဟိုအရေးပေါ်တုံ့ပြန်မှုရန်ပုံငွေတောင်းခံဖို့ပြင်ဆင်နေပါတယ်။ဒါပေမဲ့ငွေပမာဏဘလောက်ရှိမလဲဆိုတာတော့အတိအကျမသိရသေးပဲ။မြန်မာအစိုးရကိုကူညီဖို့အရေးပေါ်ပတ်စံအမြန်ဆုံးလိုအပ်နေတယ်လို့တော့ကျွန်တော်သိရပါတယ
်။မုတ်တုံမိုးတဲထန်စွာရွာသွန်းမှုကြောင့်မြန်မာနိုင်ငံအနှံ့ရေးကြီးခဲ့ရမှာအစိုးရရဲ့တင်းလာနေတရားဝင်ထုတ်ပြန်ချက်အရကြီးခဲ့တဲ့သတင်းပတ်အတွင်းရေဘေးကြောင့်လူပေါင်း39ဦးသေဆုံးခဲ့ပြီးရေဘေးဒုက္ခသည်2,000ကျော်ရှိတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းရွေလွှမ်းမိုးတဲ့နေရာတွေပိုးပြီးတွားရောက်နိုင်လေသေဆုံးသူနဲ့ဒုက္ခသည်အရေးအတွက်ဒီထက်မကပိုးပြီးများလာနိုင်တယ်လို့ UNHCR ကခန့်မှန်းထားပါတယ်။ဒီအတော့အတွက်မှာပဲမြမရေဘေးကူညီဖို့အတွက်နိုင်ငံတကာအပိုင်းဝိုင်းကရန်ပုံငွေတွေစတင်လှူဒန်းရမှာစင်ကာပူကြက်ချင်ကြီးအသင်းကြီးကနေအစားအစာဆေးဝါးဆောင်းတောက်ရည်တန်းနဲ့အရေးပေါ်ကျန်းမာရေးကုသတဲ့ဆေးဘုံစတဲ့အမေရိကန်ဒေါ်လာ3,000,000တန်ဖိုးနဲ့ညီတဲ့အကူအညီတွေကိုရေဘေးတင်နေရာတွေမှာထောက်ပံ့သွားမှာဖြစ်တယ်လို့စင်ကာပူကြက်ချင်ကြီးအသင်းကမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
VOA ရဲ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာပါအစီအစဉ်နောက်ပိုင်းမှာအင်္ဂါညဒိုက်ရိုက်လေလိုင်းအစီအစဉ်ကိုလိုင်းနွန်မီတာ32 40 50နဲ့လိုင်းလတ် 190 တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့ဘုတ်2နေ့မနက်ခင်းအစီအစဉ်လေးကိုမနက်9နာရီအထိလိုင်းနူမီတာ32 kHz 9329လိုင်းနူမီတာ40 kHz 9433လိုင်းနူမီတာ50 kHz 9999နဲ့လိုင်းလတ်190 kHz 1595တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ဝဲအတွင်းကမ္ဘာမီဒီယာတွေကမြန်မာပြည် American EDN 3အင်္ဂလိပ်စာနဲ့အတူဓာတ်ရိုက်လေးလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျမတို့ကမိုးလေဝသတပင်းစင်ညာတွေကိုလည်းလုံးဝအချိန်ကြီးလုံးဝမသိကြပါဘူး။ရက်ကွက်ထဲမှာလာအော်တယ်ဆိုရင်လည်းဘာမှကိုဘာပြောမှန်းလို့မသ
ိ။မြန်မာနိုင်ငံကရေဘေးအခြေအနေတွေကိုဆွေးနွေးထားတဲ့အင်္ဂါညဒိုင်းရိုက်လေးလိုင်းအစီအစဉ်ကိုမကြခင်နားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာအေဒီရာအာဘော်နဲ့သတင်းဆောင်ပါတွေကိုကြားရပါမယ်။ဦးကျော်စန်းသားကစူးစီးတင်ဆက်ထားတာပါ။
မြန်မာနိုင်ငံရွေးကောက်ပွဲမျှော်လင့်ချက်ကိုဆော့ချထားခြင်းဆိုတဲ့ကောင်စနဲ့ Normal Ghost ရေးသားတဲ့ဆောင်းပါးကို The Straits Times မှာဖတ်ရပါတယ်။လာမယ့်နိုဝင်ဘာ10ရက်ရွေးကောက်ပွဲဟာ Liberal Democracy ကိုဖော်ဆောင်နိုင်မယ်လို့မျှော်လင့်နိုင်ပါဘူး။သို့တော်လည်းပဲအသွင်ကူးပြောင်းရေးတော့ဆက်လက်ရှိနေလိမ့်မယ်လို့သုံးသပ်သူတွေကဆိုကြပါတယ်။ဆယ်စုနှစ်များစွာအတွင်းမြန်မာနိုင်ငံမှာပထမဆုံးကျင်းပလာမယ့်အထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးမြန်မာရဲ့မျှော်လင့်ချက်တွေထားရှိနိုင်ဖွယ်မရှိပါဘူး။ဒါပေမဲ့ပြည်ပြင်ပြောင်းလဲရေးတွေကတော့နောက်ပြန်လှည့်နိုင်စရာအကြောင်းမရှိတော့ပါဘူး။နိုင်ငံကနေထိတွေ့ဆက်ဆံမှုပြည်ပရင်းနှီးမြှုပ်နှံမှုတွေဟာဆက်လက်ဝင်ရောက်နေမှာဖြစ်ပြီးတမျိုးသားလုံးအသတင်းထုတ်လုပ်မှုကလည်းပဲ900ရာခိုင်နှုန်း400ရာခိုင်နှုန်းလောက်စီနှစ်စဉ်ဆိုသလိုဆက်လက်တိုးတက်နေမှာဖြစ်တယ်လို့ကျွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်။အပြောင်းလဲကိုမလိုလားတဲ့စစ်တပ်ကခန့်အပ်လိုက်တဲ့25ရာခိုင်နှုန်းအမှတ်တွေနဲ့ပါတီပေါင်း90ကဝင်ရောက်ရှင်ပြိုင်ပြီးပေါ်ထွက်လာမဲ့လွှတ်တော်အခင်းကျင်းကတော့အတော့ကိုမရေမရာတဲ့အခြေအနေမှာရှိနေပါတယ်။အဓိကအင်အားကြီးအုပ်စုသုံးခုဖြစ်တဲ့လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ပုံမျိုးရေးပါတီအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းရင်းသားပါတီတွေဟာအလုံးကပဲအနိုင်ရဖို့အားခဲထားကြပါတယ်။2010မှာမမှန်ကန်တဲ့ရွေးကောက်ပွဲနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်သဘိတ်မှောက်ထားခြင်းအာဏာရယူခဲ့တဲ့ကြံ့ခိုင်ပုံမျိုးရေးပါတီမှာဥက္ကဋ္ဌဦးစင်မန်းဟာစစ်တမ်းနဲ့အဆင်မပြေဖြစ်လာပါတယ်။လက်ရှိသမ္မတဦးသိန်းစင်ကလည်းဒုတိယသက်တမ်းဆက်လက်ထမ်းဆောင်ကျင်တယ်လို့ဆိုလာပါတယ်။တိုင်းရင်းသားအင်အားစုခေါင်းဆောင်တွေကသမ္မတဦးသိန်းစင်နဲ့တမန်တော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းအောင်လှိုင်တို့နဲ့တွေ့ဆုံခဲ့ပါတယ်။ဒါပေမဲ့ငင်းချမ်းရေးဖြစ်စဉ်ကတော့သိက္ခာမရေရာသေးပါဘူး။စစ်တပ်ကစိတ်မရှိနိုင်တော့ပဲပဋိပက္ခတွေပြန်လဲဖြစ်လာနိုင်တယ်လို့တချို့နေရာတွေမှာရွေးကောက်ပွဲမကျင်းပနိုင်တဲ့အခြေအနေမျိုးတွေဖြစ်လာနိုင်ပါတယ်။ဘာပဲပြောပြောမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးဖြစ်စဉ်ကတော့ဆက်လက်ရှိနေနိုင်တယ်လို့ဆိုပါရဲဘသူကမှအတိန်အဆောင်မဖြစ်စေခြင်းဘူးတိုင်းပြည်ရှေ့ကိုရွေးစေခြင်းနဲ့သူတွေပဲဖြစ်တယ်လို့ပညာရှင်တွေကပြောကြောင်းကိုးကားရေးသားထားပါခင်ဗျာဆက်လက်ပြီးအစွန်းရောက်မဘာသာသံဃာတွေနဲ့ပတ်သက်ပြီးဘာကြောင့်စိုးရိမ်ဖို့လိုသလဲဆိုတဲ့အကြောင်း Francis Wade ရေးသားထားတဲ့ဆောင်းပါးကို Asian Correspondent မှာဖတ်ရပါတယ်ဒီမိုကရေစီနုနယ်သေးတဲ့နိုင်ငံတွေမှာစိုးရိမ်စရာအကောင်းဆုံးဖြစ်ထွန်းမှုတရားကတော့အစွန်းရောက်အင်အားစုတွေအယူအဆတွေစဉ်းစားလာတာချင်းပဲဖြစ်ပါတယ်ဒီမိုကရေစီအဆောက်အုံတွေအားပြော့နေတဲ့အချိန်မှာဒီလိုအင်အားစုမျိုးတွေကမီဒီယာမျိုးစုံကိုသုံးပြီးအမြင့်တွေဝါဒဖြန့်လာတတ်ပါတယ်မြန်မာနိုင်ငံမှာလည်းဒီတိုင်းပဲဖြစ်နေပါတယ်အဓိကအကြဆုံးကတော့မဘာသာအဖွဲ့အစည်းဖြစ်ပါတယ်မွတ်စလင်ဆန့်ကျင်ရေး669လှုပ်ရှားမှုနဲ့စတင်လာတာအခုအခါမှာမဘာသာဟာတိုင်းနိုင်ငံလုံးမှာယုံတွေဖွင့်ပြီးသံဃာတွေကအရသာတွေပါတာဝန်ယူထားကြပါတယ်ဒီကနေ့ဆိုရင်မြန်မာပြည်မြောက်ပိုင်းရေဘေးကယ်ဆယ်ရေးမှလည်းပဲပါဝင်လာပါတယ်သို့တော်လည်းပဲ NGO တွေကမဘာသာနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အတွက်မဘာသာကအကူအညီလိုအပ်သူတွေကိုတောင်ကူညီဖို့ညှင်းဆန်နေတယ်လို့ရေးသားထားပါတယ်ဒီမဘာသာဥစုကိုအစိုးရကထိန်းချုပ်နိုင်စွမ်းရောထိန်းချုပ်လိုတဲ့ဆန္ဒပါမရှိဘူးလို့ဆိုပါတယ်လွှတ်တော်ကတော့မှမဘာသာအလိုကြခွဲခြားဆက်ဆံရေးဥပဒေတချို့ကိုအတည်ပြုပေးကြတာကိုကြည့်မယ်ဆိုရင်အနာစီထိပ်ပိုင်းမှာတောင်မဘာသာရဲ့အယူအဆတွေကိုထောက်ခံမှုတွေရရှိနေတယ်ဆိုတာတွေ့ရပါတယ်။အနာရကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့အပင်မှုတချို့ကိုရရှိထားပြီးအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့မွတ်စလင်ကိုလူလာတဲ့ပါတီမျိုးချစ်စိတ်ကင်းမဲ့တဲ့ပါတီဆိုပြီးဆုတ်ချထားပါတယ်။ဒါကြောင့်လူထုထဲကတချို့ဟာဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံရမှာကိုတောင်မှခရယံဖြစ်နေကြပါတယ်။ဒီအခြေအနေကြောင့်ရွေးကောက်ပွဲရလဒ်ကိုထိခိုက်တန်စရာမရှိပေမဲ့ရည်ရှိမှာခရိုင်ခတ်မှုတွေဆက်လက်ရှိလာနိုင်ပါတယ်။မဘာသာလို့အဖွဲ့အစည်းမျိုးပေါ်ထွန်းလာတာဟာဒီမိုကရေစီပေါ်ဆောင်ရေးရဲ့အကျိုးဆက်တစ်ခုဖြစ်ပါတယ်။လွတ်လပ်မှုတွေကိုအခွင့်ကောင်းယူပြီးနိုင်ငံတော်ယန္တရားတွေကိုလွှတ်မိုးဖို့မျှော်မှန်းနေတာဖြစ်ပါတယ်။ ဒါဟာမြန်မာနိုင်ငံအသွင်ကူးပြောင်းရေးကိုအကြီးမားဆုံးချိန်ချောင်းနေမှုတရဖြစ်တယ်လို့យေတာထားပါတယ်ခင်ဗျာ
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကန္ဓာအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com ကိုအီးမေးလ်ပို့ပေးစေချင်ပါတယ်ရှင
် VO ရဲ့အစီအစဉ်တွေကိုစက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လွတ်ရတန်းကပို့ချပေးမှာဖြစ်ပါတယ်
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
make a killing
ဖြစ်ပါလေစာလုံးပေါင်းက m a k e make ကတခုခုကိုပြုလုပ်တာ a ကတခု k i l l i n g killing က noun နာအဖြစ်တတ်ချင်းလို့လုံးောက်အဓိပ္ပာယ်ရပြီးမယ်လို့လေဒီနေရာမှာတော့ killing အဓိပ္ပာယ်ကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် make a killing လုံးောက်အဓိပ္ပာယ်ကငွေအများကြီးရလိုက်တာပေါ့။ idiom အဓိပ္ပာယ်ကလည်းစဉ်းနူတယ်လို့ဆိုရမှာပါ။လူတဦးဟာလောင်းကစားရမှာပဲဖြစ်ဖြစ်ရည်နှီးမြှုပ်နှံမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တွေကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်။အမျက်မြင့်မြတ်ကလေးရလိုက်တယ်။ကျမတို့မြန်မာဘန်းစကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groopy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The business tycoon made a killing in the gas exploration project.
အဲ့ဒီစီးပွားရေးလုပ်ငန်းရှင်ကြီးကတဘာဝတန်းဝေရှာဖွေစီမံကိန်းမှာအပွားကြီးပွားလိုက်တယ်လေလို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
The business tycoon made a killing in the gas exploration project.
We atorley ya lai de, a myat myet myet klei ya lai de, a pwa ji pwa lai de so yin belu pyo ma le.
Make a killing.
Lo pyo lo ya ba de. A da ga do di ni minute twe tin pya ke de idiom a thong mae phit ba de.
လလတန်တင်ဆက်ခဲ့တာပဲဖြစ်ပါတယ် American Idiom 3 English သင်ခန်းစာတွေကို VOA မနက်ခင်းပိုင်းအစီအစဉ်တွေမှာဒလလတန်ကတင်ဆက်နေတာဖြစ်ပါတယ်အခုတော့အင်္ဂါညတရိုက်လေလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ကိုဇော်ဝင်းလှိုင်ကမြန်မာပြည်ရေဘေးနဲ့ပတ်သက်ပြီးဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာ VOA တရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါတယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့တနင်္ဂနွေလုံးနှီးပါမှာအခုဖြစ်နေတဲ့ရေကြီးတဲ့ကိစ္စပဲဖြစ်ပါတယ်ဒီရေကြီးတဲ့နေရာမှာဒီရေဘေးဒုက္ခသည်တွေကိုသက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေကဘယ်လိုကန့်တွက်ဖြေရှင်းကြသလဲဆိုတဲ့သောတာရှင်တွေရဲ့အမြင်တွေအပါအဝင်ဒီလိုမျိုးတဘာဝဘေးအန္တရာယ်တွေနောက်မှာကြုံတွေ့လာတဲ့အခါဘယ်လိုကြိုတင်ပြင်ဆင်မှုတွေလုပ်ထားသင့်တယ်လဲဆိုတာတွေကိုဆွေးနွေးကြဖို့ဖြစ်ပါတယ်ဒီနေရာမှာဆွေးနွေးရဆိုတဲ့နေရာမှာကျွန်တော်တို့အနေနဲ့ဝေဖန်ဖို့မဟုတ်ဘဲအားနေချက်အသားချက်တွေကိုအပြုသဘောဆန်းဆန်းထောက်ပြကြဖို့နောက်အနာဂတ်မှာဘယ်လိုအထောက်အကူဖြစ်အောင်လုပ်ကြမလဲဆိုတာကိုအော်အပြုသဘောဆန္ဒဆွေးနွေးကြဖို့ဖြစ်ပါတယ်ကျွန်တော်တို့ဒီနေ့အဓိကဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့ဧည့်သည်တွေကတော့ဆရာမကြီးဒေါက်ဒေဝီတန့်စင်သူဟာဆိုလို့ရှိရင်မြန်မာအစိမ်းရောင်ကွန်ရက်တာဝန်ခံတူဦးဖြစ်ပါတယ်နောက် Peace and Rights အဖွဲ့ကမမီးငယ်နောက်ပြီးတော့ဒီသူရိယဆန္ဒသဘောပေါင်းခြင်းထင်းထင်းအဖွဲ့ကကိုကျော်မင်းထွတ်အပါအဝင်ဒီကောလင်းမျိုးကရေပိတ်ကစေးလုပ်ငန်းတွေလုပ်ကိုင်နေတဲ့သူတွေနောက်ကလေးမျိုးအချင်းပြင်းနဲ့စားရတဲ့ဒေသတွေမှာရေပိတ်ကစေးလုပ်နေတဲ့သူတွေကိုလည်းကျွန်တော်တို့ဖိတ်ခေါ်ထားပါတယ်ဆွေးနွေးကြမယ့်အကြောင်းအရာကတော့ကြီးတယ်ကြီးတယ်လို့ပြောရမှာပါအခုကျွန်တော်ပထမဆုံးတော့လေလိုင်းမော်ကိုမမီးငယ်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျမမီးငယ်ရှိပါလားခင်ဗျဟုတ
်ကဲ့ရှိပါတ
ယ်ဟုတ်ကဲ့မမီးငယ်ကျွန်တော်ပထမဆုံးဆိုတော့ကျွန်တော်စကားအဖွဲ့မှာပြောသွားသလိုပါပဲဒီရေပိတ်ကစေးလုပ်ငန်းတွေမှာအစိုးရရဲ့ကန့်တွယ်ပုံနဲ့ပတ်သက်ပြီးတော့အမားတို့ဘယ်လိုမြင်မိပါသလဲအမားတို့ကိုယ်တိုင်ဒီရေပိတ်ကစေးလုပ်ငန်းတွေကိုထဲထဲဝင်လုပ်နေကြတယ်ဆိုတော့ဟိုမြင်မိမှာပဲလေအားနေချက်အာတာချက်တွေကိုစောစောကျွန်တော်ပြောခဲ့သလိုပဲ
ဟုတ်ကဲ့ပါကျမတို့အခုကြုံနေတဲ့ရေပေရတော့ဒီပလင်းမြို့တိုင်းမှာကြီးမားဆုံးရေလွှမ်းမှုလို့ပြောမှာဘောနော်ကျမတို့ကမိုးလေဝသတပင်းချိန်ညာတွေကိုလည်းလုံးဝအချိန်ကြီးလုံးဝမသိကြပါဘူးရက်ွက်ထဲမှာလာအော်တယ်ဆိုရင်လည်းလော့စပီကာပေါ်စားနေတုံးတာလားမသိဘူးဘောနော်ကျမတို့ဘာမှဟိုဘာပြောမှန်းလို့မစားခဲ့ရဘူးရှင့်ဟုတ်ကဲ့အဲ့ဒါကြောင့်မလို့ဒီရေသေးကိုကြုံရတဲ့အချိန်မှာဘောဘာမှပြင်ဆင်ချိန်မရလိုက်တဲ့အခုတခြားကိုတခြားနဲ့ကိုလို့ယုံကြည်လာတဲ့ဒုက္ခတွေတွေကစက်လေးခရီးဆိုနဲ့အစမတန်ပေးရပြီးတော့တနည်းအားနဲ့တနည်းအားတချို့နဲ့ဝင်းဝေးတယ်လို့ပေါ့သုံးလေးသိန်းတော့ပေးရတဲ့ညာရှိတယ်တယောက်ကို9000ပေးရတဲ့ညာရှိတယ်အဲ့လိုမျိုးစက်လေးတွေလည်းလုံးဝမလောက်ရပါဘူးစက်လေးဆိုတာဒီအစိုးရနဲ့ကျေစရေးလုပ်ပေးတဲ့လူတွေကလည်းဟိုမလောက်ငှနိုင်တာလားမသိဘူးနော်ပုဂ္ဂလိကစက်လေးတွေတချို့လောက်ပဲရှိပြီးအဲ့ဒါအစမတန်ပေးပြီးတော့ပြေးနေရတဲ့ဒီကျေစရေးအပိုင်းမှာပေါ့နော်အဲ့လိုမျိုးဆုံးပေးရတာလည်းရှိတယ်နောက်တစ်ခုကဒီရိုးရင်းစံကဖြစ်နေတဲ့အခြေအနေတွေပြီးသွားတဲ့အချိန်မှာနှလုံးသားဆမ်းမရိခအယံကိုပြက်လက်ပြီးတော့လမ်းသားဆက်တဲ့ရေးတွေပြတ်တောက်သွားတဲ့တချို့ကဒီကျမတို့အခုလက်ရှိကူနေတဲ့ဒေတာနေရာဆိုရင်ဒီဆယ်ကြီးချောင်းပေါ့နော်တရားကြီးကျိုးပြတ်သွားတဲ့အတွက်အဲ့ဒီတရားကြီးတစ်ဖက်သားမှရှိနေတဲ့ရွာပေါင်းများစွာဆမ်းမရိခတွေပြတ်တောက်ပဲဆောင်းဝဲလို့ရတဲ့ညမရှိဘူးအစမတန်ကြီးကြီးပြီးတော့ဝယ်ခဲကြတယ်ဒါပေမဲ့ဝဲလို့ရတဲ့ညလုံးဝမရှိတော့တဲ့အတွက်သူတို့ကလုံးဝကိုအစာရေးစားတယ်ငတ်ပြတ်ပြီးတော့အဲ့လိုဖြစ်နေတဲ့အချိန်မှာဘသူမှကလည်းဒီတံတားကိုစောက်ဖို့လာကြည့်ဖို့နေနေတတာပေါ့ဟိုဘက်ကကူဖို့ကချောင်းကြီးရဲ့အမြင့်ကြီးကလည်းအရန်ကိုဟိုရေရစီအရန်တန်တဲ့အတွက်ဘသူမှအတက်ဆုံပြီးတော့မကူရဘူးအဲ့ဒီအချိန်မှာကျမတို့သွားပြီးတော့ဒီရွာဘလို့ထောက်ပနိုင်လဲဆိုတဲ့ဟာစဉ်းစားတယ်နောက်တစ်ချက်အဲ့ဒီအချိန်မှာကျမတို့ဒီဘုတ်တွေနဲ့ဘုတ်ဆိုတာဒီဆက်ပါတဲ့ဘုတ်မဟုတ်ဘူးလက်နဲ့ဟိုဒီကူရတဲ့ဟာပေါ့နော်အဲ့ဒါလေးပေါ်မှာဆိုင်အိတ်တွေရတဲ့လောက်ပဲနိုင်တဲ့လောက်ဟုတ်တယ်ဒီဆိုင်နဲ့အိတ်ပဲတည်လို့ရတယ်တစ်ချက်တစ်ခေါက်မှာအဲ့လိုရတဲ့လောက်ပေါ့ဒီရွာသားတွေနဲ့အားလုံးပူးပေါင်းပြီးတော့ကျမတို့အဖွဲ့နဲ့အားလုံးဒီဆိုင်အိတ်ကိုတစ်အိတ်ပဲရောက်ရောက်กว่าနှစ်အိတ်ပဲရောက်ရောက်กว่าဆိုပြီးတနအိတ်ကိုဟိုနှစ်အိတ်လောက်သုံးအိတ်လောက်ပဲရောက်နိုင်တာရှိတယ်အဲ့လိုအစာကြီးတစ်နေ့ကုန်ကျမတို့ပို့ရတာရှိတယ်အဲ့လိုကျမတို့ရောက်သွားပထမဆုံးရောက်သွားတဲ့ဇာနေရလေဟိုမှာသူတို့အတွက်အရန်ငတ်ပြက်နေတဲ့အတွက်အရန်ကိုဘယ်လိုပြောမလဲလောက်ကဖြစ်သွားတယ်အဲ့ဒီချိန်မှာကျမတို့ဒုတိယဆင်ပြန်စင်းစားတယ်ဒီတိုင်းပို့နေတယ်ဆိုရင်ဟိုဘက်မှာသိမ့်ပြီးရဲ့ရွာပေါင်းများစွာကိုငါတို့ဘယ်လိုမျိုးဖြည့်ထောက်ပါနိုင်မယ်ဆိုပြီးတော့ကျမတို့အခုချိန်ကြီးလည်းလုံနေသေးပါပဲဒါပေမဲ့အစိုးရဘက်ကနေဘာမှဟိုကျမတို့လုံနေတဲ့အဖွဲ့ဝင်လည်းပေါ့နော်ပါပြီးတော့ဟိုကူညီပေးတာတစ်ခုမှမရှိသေးဘူးခုချိန်ကြီးပေါ့နော်အခုလောလောဆယ်ကျမတို့ကူညီပေးနေတာကဝီလူကျော်ဖောင်ဒေးရှင်းရဲ့ကမ္ဘောဇာဖိုင်ရဲ့ဒီနေ့ကျမတို့လက်တွဲပြီးတော့အလုံးလှူချကြတယ်နောက်တစ်ဆင့်ဓာတ်ကိုမြန်မြန်ဟိုဘက်ကန်းကိုပို့နိုင်ဖို့ဆိုပြီးကျမတို့အလုံးဟိုဤပညာတက်တဲ့လူလည်းဤပညာပိုင်းအားကိုးပြီးတော့အလုံးပူပေါင်းဆောင်ရွက်ကြပြီးတော့ဟိုဘက်ကိုဒီစတိချောင်းကြီးတွေတွေ့ပြီးတော့ဒီတကားချိုးပြရတဲ့နေရာပေါ့နော်အဲ့ဒီနေရာနေဒီဘက်တစ်ဖက်ကန်းကဆိုရင်ဒီလိုဟိုတစ်တင်ကြီးပေါ်မှာဒီချိုးကြီးထိပ်ပြီးတော့ဒီမှာခက်ခက်ခက်ခက်နဲ့အရန်ချိုးစားပြီးတော့ဟိုဘက်ကိုဆိုင်အိရောက်နိုင်အောင်လို့ဟိုဟိုဘက်ကနေလည်းမြောက်ကအဲရောက်20လောက်ကဆွဲဒီဘက်ကနေလည်း20လောက်အင်အားနဲ့ဒီလိုမျိုးပို့ပေါ်ရတယ်ဆိုင်တဲ့လေးကိုယခုဘက်ဦးရေးရောက်ဖို့ကိုကျမတို့အမဲကြိုးစားပြီးတော့ပို့နေရတယ်အဲ့လိုကဏ္ဍလေးကြီးရှိတယ
်ဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ဆိုတော့ဒီဘေးဒုက္ခရောက်ကြရတာတွေတော့တနင်္ဂနွေလုံးကဟိုမိဘပြည်သူတွေဒါမမြင်ခြင်းမရှိခြင်းမှာအဆုံးဖြစ်နေတာပေါ့နော်အသေးပြောက်စင်းရင်ဟာအရင်ဟိုဖြစ်သွားတဲ့နာဂစ်တို့ဘာလို့လောက်မကြီးမားပြီမဲ့လဲအခုပျက်စီးဆုံးရှုံးမှုရေရှည်ခံစားရမယ့်အကျိုးဖြစ်ထွန်းမှုတွေကတော့ဒါတော်တော်ပိုပြီးတော့ကြီးမားမယ်လို့ထင်ပါတယ်ဗမာသမိုင်းမှာတော့တော်တော်လေးကြီးမားမယ်လို့ကမာရပါတော့အခုကျွန်တော်တို့ဆရာမကြီးဒေါ်ဒေဝီတန့်စီကိုကျွန်တော်လိုင်းမှာဖိတ်ခေါ်ခြင်းပါတယ်ခင်ဗျာဆရာမရှိပါလားခင်ဗျာ
ဟုတ်ရှိပါတယ်ရှင
်ဟုတ်ကဲ့ဆရာမကြီးဆိုတော့စောစောကမမီးငယ်လည်းပြောသွားပါတယ်သူတို့ကြုံတွေ့ရတဲ့အခက်အခဲတွေကယ်ဆယ်ရေးလုပ်ငန်းတွေမှာဘလောက်အခက်အခဲဖြစ်ရတယ်ဆိုတာလေဟောအစိုးရကလည်းသူတို့ဟိုတချို့နေရာတွေမှာသူတို့အကူအညီပေးတယ်ဆိုတဲ့ဟာမျိုးတွေသူတို့သတင်းထုတ်ပြန်တာတွေရှိပေမဲ့လည်းတနင်္ဂနွေလုံးတိုင်းတားနေဖြစ်နေတော့သူလည်းမတတ်နိုင်ဘူးထင်ပါတယ်ကြည့်ရတာတော့လေတမဟိုဟာကြည့်မယ်ဆိုလို့ရှိရင်တော့ဆိုတော့အခုလိုမျိုးဖြစ်ရတာဟာမြန်မာနိုင်ငံမှာနှစ်စဉ်ရေကြီးတယ်ဆိုတာကတော့ဒါယူဟိုတာမန်ဖြူဖြစ်စဉ်လို့ဖြစ်နေပေမဲ့ဒီနှစ်ဖြစ်သွားတာဟာတော်တော်လေးကိုတမှုထူးခြားပြီးတော့ကြီးကြီးမားမားဖြစ်ရတဲ့အဖြစ်မျိုးဖြစ်နေတော့ဆရာမဒီတဘာဝပတ်ဝန်းကျင်ရှုထောင့်ကကြည့်မယ်ဆိုရင်ဆရာမဒါဟာဘယ်လိုမြင်မိလဲဆရာမတို့ကပို့ပြီးတော့အကဲခတ်မိမှာပေါ့အခုလိုဖြစ်ရတဲ့ရာသီဥတုဖောက်ပြန်မှုတွေဟာ
ဟုတ်ပါတယ်အဲ့တော့အဓိကတော့ဒီတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်ပြီးဒီကဘာလုံးကဒါကိုခြေတန်းတင်ပြီးအာယုံဆိုင်လာတဲ့အချိန်ပေါ့နော်အဲ့ဒီအချိန်မှာကျမတို့ရဲ့ဒီအစိုးရဘိုင်းကဒါကိုစိတ်ဝင်စားမှုအားနည်းတယ်လို့ကျမသုံးသပ်လို့ရတယ်နော်အဲ့တော့ကျမတို့ဒီနာဂစ်2008ဖြစ်ပြီးကတည်းကအမှန်ကတော့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေအရတန်းပြီးပြတ်ခန့်ခဲ့ရမှာဘာလို့လဲဆိုတော့ကမ္ဘာရဲ့သဘာဝပတ်ဝန်းကျင်ဟာ
အမတားမှပျက်စီးယိုယွင်းနေပြီဆိုတာစိတ်ဝင်စားမှုအားနေတဲ့ခါကျတော့တတိမမှုမိတာလည်းဖြစ်မှာပေါ့အဲ့တော့ဒီဥပဒေပြဋ္ဌာန်းလိုက်တာဟာဒီနာကျက်ဖြစ်ပြီးတဲ့နောက်ပိုင်းရဲ့2013ခုနှစ်မှာဒီဟာကိုဥပဒေဒီတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေကိုပြဋ္ဌာန်းနိုင်ခဲ့တယ်ဒါဟာအမတားနောက်ကျပါတယ်နော်ဘာလို့ဆိုတော့ကဘာအရရမှာကဒီကဘာကြီးပုံဝေးမှုကြောင့်ဇာတိဥတုတွေထောက်ပြန်နေတာအဲ့တော့ဗမာပြည်တခုရဲ့အခုလိုရေဘေးတံကိုခံရတာမဟုတ်ဘူးအိန္ဒိယနော်ပါကစ္စတန်ဆောက်ဆောက်ပဲဖိလစ်ပိန်းကျမတို့အာရှနိုင်ငံတွေနောက်တော့ဒီအမေရိကန်ဆိုလည်းအခုရေကြီးမှုကိုကျင်ညာထားပြီပေါ့နော်ဒါတော့မယ်ဖြစ်တော့မယ်ဆိုတာအဲ့တော့အဲ့လိုဖြစ်တဲ့အချိန်မှာမြန်မာပြည်ဟာဘာကြောင့်ဒီလောက်တောင်ပြင်းပြင်းထန်ထန်ဒီမကြုံဘူးတဲ့ရေဘေးအန္တရာယ်ကြီးကိုကြုံလိုက်ရလဲဆိုရင်အဓိကကတော့ပြန်ပြီးတော့ဒါroot cause ပေါ့နော်ဒီဇင်းရစ်ကိုကျမတို့ရှာမယ်ဆိုရင်ဒါတတော်တွေဗမာပြည်အမတန်တတော်ဖုံးမှန်းတဲ့နိုင်ငံဖြစ်ပါတယ်အခုဟာကမြန်မာနိုင်ငံမှာကိုတတော်တွေဟာမရှိသလောက်ပဲနော်ကတဲ့ကောင်းကောင်းမွန်မွန်ပေါ့ပြည့်ပြည့်စုံစုံရှိတဲ့တတော်ဆိုတာဒါမရှိသလောက်ကိုရှာပါနေပြီပေါ့နော်အဲ့ဒါကြောင့်အခုလိုဘေးဒဏ်ဟာပိုပြီးပြင်းထန်တယ်လို့ကျမတို့ဒါသုံးသပ်လို့ရပါတယ်
ဟုတ်ကဲ့ဆရာမဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုကျွန်တော်ဆက်သွားကော်မျိုးဝေလေလိုင်းပေါ်ကြာသွားတဲ့အတွက်ကျွန်တော်အခုကော်မျိုးဝေလေလိုင်းပေါ်ပြန်ဖိတ်ခေါ်ချင်ပါတယ်ခင်ဗျကော်မျိုးဝေကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ်ခင်ဗ
ျဟုတ်ကဲ့ကော်မျိုးဝေဆိုတော့ကော်လင်းမျိုးဟာဒီအခုဖြစ်သွားတဲ့ဒီရေကြီးမှုတနင်္ဂနွေလတိုင်းတိုင်းရေကြီးမှုတွေအားလုံးထဲမှာဆိုရင်အဆိုးအဝါဆုံးပထမဆုံးဖြစ်တဲ့မျိုးလို့ဖြစ်နေတော့ကော်မျိုးဝေတို့ဟောဘလို့အခက်အခဲတွေနဲ့ကြုံတွေ့ရတယ်လဲကယ်ဆယ်ရေးလုပ်ငန်းတွေမှာဘာတွေများဟိုသင်္ကန်းစာရလိုက်တယ်လေအဲအတွေ့အကြုံလေးတွေလည်းပြောပါအောင်ဗ
ျကျွန်တော်တို့ကတော့ဒီအပေါ်ကတဲ့ဆုံး၃ရက်ကတော့ဒီကျင်းနေတဲ့နာလေးကိုထုတ်ရှားလိုက်ရတယ်ပေါ့ဒီကျွန်တော်တို့ဒီပေပေကြီးကျင်းခက်ခဲဒီကတော့ကျွန်တော်တို့ဒီကြည်ပြင်းကြီးမှာပြိမ့်နေတယ်ဟိုကြည်ရာတွေလိုက်ပြောမှကောက်တယ်လို့ပြောကျွန်တော်တို့ရှိမှာလောအောက်တဲ့ဟိုပြည်လေးလို့အပြက်ကယ်လူလေးလို့ဒီလမ်းကြောင်းတုံးကြီးကိရိယာတွေရှိရတာကျွန်တော်တို့အကြီးမားဆုံးခက်ခဲပါပဲအဲ့ဒါကိုကျွန်တော်တို့ရှိရဲ့အလက်လုပ်လေးတွေဒီဖောင်းလေးရှိပြီးတော့မှအကယ်တင်ရတဲ့အဆင့်ဖြစ်ပါတယ်အဲ့ဒီတိုင်းကတော့ကျွန်တော်တို့အခက်ခဲတဲ့အချက်မျိုးကြည့်ရတာပါပဲ
ဟုတ်ကဲ့ဟုတ်ကဲ့ကော်မျိုးဝေကျေးဇူးတင်ပါတယ်ဆိုတော့ကော်လင်းမျိုးကယ်ဆယ်ရေးဟိုရေဘေးကယ်ဆယ်ရေးကစပြီးတော့မြန်မာတနင်္ဂနွေလောက်မှရှိတဲ့စေတနာရှင်တွေလူမှုအဖွဲ့အစည်းတွေကလည်းတောက်လျှောက်မနာတမ်းကိုလုပ်နေကြရတာအခုချိန်ထိပါပဲကျွန်တော်တို့နလနီးပါးလောက်တောင်ရှိသွားပြီထင်ပါတယ်ဆိုတော့ဟိုအားလုံးကိုလည်းဒါကျေးဇူးတင်စရာပါပဲအခုအားလုံးစေတနာရှင်တွေအခုတူတပိုင်းတနိုင်းဆိုသလိုအလူလိုက်ခံကြတာတွေလည်းနိုင်ငံအဝန်းမှာအခုရှိနေတာပဲရေဘေးကယ်ဆယ်ရေးအတွက်လေနာဂိတ်တုံးကလည်းနာဂိတ်ဖြစ်သွားပြီးတဲ့နောက်ပိုင်းမှာကြိုတင်ပြင်ဆင်မှုတွေဘယ်လိုလုပ်ကြမလဲဆိုတော့ဟိုဟိုလူမှုအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာလည်းပြောကြဆိုကြဟိုပေါ့အကြံပေးကြတာတွေအများကြီးရှိခဲ့ပါတယ်အဲဒါပေမဲ့လည်းသိကြတဲ့အချိန်မှာအခုချိန်ထိတော့အဲ့ဒီအဆင့်ထိကိုမြန်မာနိုင်ငံရဲ့အနေထားရောက်မလာသေးဘူးပေါ့လေဝမ်းနည်းစရာတစ်ခုပါပဲအခုကျွန်တော်လေလိုက်မော်ကိုကိုကျော်မင်းထွတ်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာသူရိယစန္ဒာတဘာဝပောင်းချင်းထင်းသိမ်းရေးအဖွဲ့ကကိုကျော်မင်းထွတ်ရှိပါလားခင်ဗျာ
ရှိပါရဲ့ဗျာ
ဟုတ်ကဲ့ကိုကျော်မင်းထွတ်ရေကိုကျော်ဟုတ်ကဲ့ကိုကျော်မင်းထွတ်တို့ကလည်းအခုကယ်ဆယ်ရေးလုပ်ငန်းတွေဟိုဟိုပေါ့တန်းနိုင်တယ်လို့ကိုအဖွဲ့စည်းနဲ့ကိုဒေသမှာကိုရောတခြားလေလမီတလို့လုံနေကြတာတွေရှိတော့ကိုကျော်မင်းထွတ်တို့အမြင်မှာဒီဟိုအစိုးရရဲ့ပါဝင်ပတ်သက်မှုကဏ္ဍတွေအစိုးရအကူအညီထောက်ပံ့ပေးမှုကဏ္ဍတွေအပါဝင်ပေါ့အားနည်းချက်အားသာချက်တွေဘာတွေများသတိထားမိပါသလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီမှာကလောကရဲ့နေရာလောက်ပတ်သက်ပြီးကျွန်တော်တို့ဌာနဆိုင်ရာတွေလည်းပါတယ်ကျွန်တော်တို့ရေလိုအပ်တဲ့ရွာတွေရေတွေလိုက်ဝယ်တယ်ဆန်လိုအပ်တဲ့ရွာတွေကိုဆန်တွေလိုက်ဝယ်တယ်ဌာနဆိုင်ရာကထွေဦးနဲ့တခြားဌာနဆိုင်ရာတွေကတပွဲရေတပ်ဖွဲ့တပွဲအလိုဝယ်တယ်ဒီနေ့ကျတော့ဒီတိုင်းဒေသကြီးဝင်ကြုတ်လာမယ်ဆိုပြီးတော့မှဟက်စကွင်းနေပေါ်လာတဲ့သူတို့သွားပြီးမဝယ်ဖြစ်တော့ဘာလို့လဲဆိုဒီလူကြီးတွေလာတယ်ဆိုတဲ့ဟာကလည်းရေဘေးကျစေရေတွေကိုအနောက်ချက်ပေးတာသူတို့အချိန်တန့်သွားစီတာပေါ့ဒီနေ့ဒီရက်ဆိုလို့ချင်းကျွန်တော်တို့အဖွဲ့ကလည်းသွားရတာနှစ်ခေါက်ပဲသွားနိုင်တာလေတရက်ကိုအတန်းသက်တွေများတော့သွားလာရတယ်ဆက်ဆဲတော့အဲနှစ်ခေါက်ပဲသွားနိုင်တာဆိုတကယ်ဌာနဆိုင်ရာရဲ့အကူအညီအားပေးမှုတွေရော့ပါသွားတာပေါ့ဗျာဒါပြီးတော့မနေ့ခါကျရင်သူဒီနေ့မလာတဲ့အတွက်မနေ့ခါလာမယ်ဆိုမနေ့ခါတည်းလည်းကူညီကျစေရေရောမှာတကယ်တကယ်သူတို့ကရေဘေးတော့ကံဒေသတွေကိုနိုင်ငံတော်ကြီးကြီးတွေစေနာရှိတယ်ဆိုရင်သူတို့အားရမလို့ပဲနဲ့ဒီလိုအကြီးအကျယ်ကြီးပေါ့ဗျာတူတူကြီးတွေပါတယ်လောက်ပြမလို့ပဲတပစ္စည်းကိုဖြစ်တဲ့နည်းနဲ့ဒီပို့ပေးလိုက်တယ်ဆိုရင်ပို့ပြီးတော့မှအဆင်ပြေတယ်လေကျွန်တော်ဒါဒီနေ့တွေ့ရတဲ့ဟိုအခက်အခဲလေးတစ်ခုပေါ့လေဒါလေးက
ကိုသူတို့အလွယ်တကူပြည့်ပြည့်နိုင်မယ်လို့တော့ထင်ပါတယ
်အခုကျွန်တော်ဆီယမာကြီးတို့ဒေဝီတန်စီကိုတစ်ခါပြန်ပြီးတော့လေးလိုက်မဖိတ်ခေါ်ကြပါသေးတယ်ခင်ဗျဆရာမရှိပါလားခင်ဗျဟု
တ်ပါပြီရှင
်ဟုတ်ကဲ့
ရှိပါတယ်ရှင်
ဆရာမကြီးကျွန်တော်တို့အချိန်ကလည်းနည်းနည်းနည်းနေတော့ပြောစရာဆွေးနွေးစရာတွေလည်းအများကြီးပဲအဲ့တော့ကျွန်တော်တို့ဒီအခုဒီစောစောဆရာမပြောသွားတဲ့အထက်မှာလည်းအနေချင်းတော့ပါပါတယ်ဟိုဒီချိုးတင်ပြင်ဆင်မှုကိစ္စတွေနားခဲ့ပြီးတော့နောက်ပိုင်းမှာလည်းဟိုပြောခဲ့ကြတာပဲတဘာဝပတ်ဝန်းကျင်ထိမ့်သိမ့်မှုတွေဒီတတော်မပြုံးတိဖို့အတွက်ကာကွယ်ဆောင်ရှားဖို့တဘာဝပတ်ဝန်းကျင်ထိမ့်သိမ့်ဆောင်ရှားဖို့ဆိုတာတွေကဒီရာသီဥတုတစ်ခုပျက်စီးသွားပြီဆိုလို့ရှိရင်ဒါဒီဟာပြန်ကောင်းဖို့ဟာဒီနှစ်တည်းရာနဲ့ချီပြီးတော့လောက်ကြရတယ်ဆိုတာလည်းပညာရှင်တွေပြောတာတွေကျွန်တော်တို့ကြားဘူးပါတယ်ဆိုတော့မြန်မာနိုင်ငံအနေထားအရလည်းအခုတစ်တော့ပြုံးနေမှုကတော်တော်လေးဆိုးဆိုးဝါးဝါးဖြစ်နေတယ်ဆိုတာလည်းအများအသိပဲဖြစ်နေဆရာမအဲ့တော့ဘာတွေများအကောင်းဆုံးဖြစ်အောင်လုပ်နိုင်မလဲ
အဲဘာတွေများအကောင်းဆုံးဖြစ်အောင်လုပ်နိုင်မလဲဆိုတာကအခုဖြစ်သွားတဲ့နော်နာကိအခုရေပေးอันเดียบ่เนาะตะบาวะยีเบอันเดียริโกฉับพี่တော့เนาะดาติงงานสาอยู่ดิ่นเนาะบ่เพลุแล้วสุดแล้วดีตะบาวะปาวินจินนี่อ่ะตลอดโกตะกบาลงอะตั่วกาอันเดียมันตันจี้มาบาดเนาะอกุสุเยดีเนกုံบายโนเวมเบอร์ดิเซมเบอร์สุเยเปลี่ยนเต็มมาดีกบาเยตุงเล้งหมู่อมุจิงโกฉะจะบ่บ่เพลุแล้วสุอกุโลยาติอูตุริกะมอกกะมะริผิดนี่ดาฮะဒီကဘာရဲ့ရာသီဥတုပုံရိပ်မှုကြီးကြောင့်ဖြစ်နေတာပေါ့နော်အဲ့တော့ဒါပေမဲ့ဗမာပြည်ကခုနဒေါ်လေးရှိဦးမှပြောခဲ့သလိုပဲတဘာဝတော်ဝင်ချင်းထိမ့်သိမ့်ဆိုင်ရာလုပ်ငန်းတွေမှာအရန်အားနည်းတယ်လိုအပ်ချက်တွေရှိတယ်နော်အဲ့ဒါကဘယ်ပေါ်မှာအခြေခံလဲဆိုစိတ်ဝင်စားမှုပေါ်မှာဒါအခြေခံတယ်လို့ဒေါ်လေးဖြစ်နေအဲ့တော့ထပ်ပြီးတော့အခုကြောင်မူးကလေးစက်ရုံတွေဆောက်ဖို့လုပ်မယ်ဆိုရင်ဒါဟာလေနော်ဗမာပြည်ကိုကြည့်မာတဲ့တဘာဝဘေးအန္တရာယ်တစ်ခုကြုံကြလာနိုင်တယ်လေနော
်ဟုတ်ကဲ့
တရုတ်ပြည်မှာဆိုရင်ဒေါ်လေးတို့ကဒါမမြင်ရတာမဟုတ်ဘူးတရုတ်ပြည်မှာဆိုနှိမ့်ရင်းမီးတွေကားတွေထုံးမောင်းရတယ်လူတွေအတက်မရှိရင်တေရတယ်ကောင်းငင်အပြာကြီးကိုမတွေ့ကြရဘူးဒါတွေကိုသင်္ကန်းစာယူပြီးတော့ကိုယ်ပမာပြည်ရဲ့တန်ရှင်းတဲ့လေနော်တန်ရှင်းတဲ့ကောင်းငင်ကြီးကိုထိမ့်သိမ်းထားဖို့တော့လိုမယ်ထင်တယ်မဟုတ်ရင်ဒါဒေါ်လေးတို့ဟာအခုနာကိအမုံတိုင်းဘေးခံရပြီကြည်ပေးအန်ဒီရခံရပြီအခုဆိုရင်လေရဲ့နော်ဒီတဘာဝပတ်ဝန်းကျင်လေညဉ့်ညမ်းမှုနဲ့လူတွေဟာစောစောတတန်းစိတ်မနေရပဲနဲ့နော်လူတွေရဲ့လူစွာအားအရင်အမြစ်ကအရန်လိုပါတယ်လို့သမလာကြီးကအမြဲပြောနေတယ
်အဲ့တော့
နိုင်ငံတစ်ခုရေရှည်ဖွံ့ဖြိုးတိုးတက်ဖို့ဆိုတာလူစွာအားအရင်အမြစ်တွေလိုပါတယ်အဲ့ဒီလူတွေအသက်ရှည်ဖို့လေတမန်ရှင်ရှင်ရှူဖို့ဆိုလို့ရှိရင်ဒေါ်လေးတို့ကလေနဲ့ပတ်သက်တဲ့ဘေးအန္တရာယ်မကြရအောင်တော့ဒေါ်လေးတို့တတိချက်ဖို့လိုမယ်လို့ဒေါ်လေးပြောချင်ပါတယ်
ဟုတ်ကဲ့ဒေါ်လေးကျေးဇူးတင်ပါတယ်ခင်ဗျအခုဆွေးနွေးကြတာလည်းအကြောင်းအရာအများကြီးပါပဲအခုနောက်ဆုံးကျွန်တော်ပြောချင်တာကတော့ဒီရေပြည့်ကယ်ဆယ်ရေးလုပ်ငန်းကယ်ဆယ်ရေးလုပ်ငန်းတွေမပြီးခင်မှာကိုယ်ကကျွန်တော်တို့ဒီပြန်လည်ထူထောင်ရေးလုပ်ငန်းအတွက်ကျွန်တော်တို့ကြိုးပြီးတော့စဉ်းစားထားကြဖို့လိုမယ်ထင်ပါတယ်ပျက်စီးဆုံးရှုံးမှုတွေအားလုံးအတွက်ဆွေးနွေးကြတာဒီအတွက်အားလုံးပဲကျေးဇူးတင်ပါတယ်ခင်ဗျ
ဇော်ဝင်းလိုင်းတင်ဆက်သွားတဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာပါ VOA American တန်ကအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်ဒီမိုကရေစီဟာအာဖရိကအနာဂတ်အတွက်လွန်စွာအရေးကြီးလှပါတယ်အာဖရိကတိုက်သားတွေဟာကပ္ပကျန်နေရာကလူသားတွေနေတူသူတို့ဘဝသူတို့ထိန်းကျောင်းနိုင်တဲ့ဆိုတဲ့ဂုဏ်သိက္ခာနဲ့ထိုက်တန်သူတွေဖြစ်တယ်လို့သမ္မတဥဘာမာကအီသီယိုးပီးယားနိုင်ငံမှာတည်ရှိတဲ့အာဖရိကသမ္မတဌာနချုပ်မှမိန့်ခွန်းပြောကြားတဲ့အခါထည့်သွင်းပြောကြားသွားပါတယ်ဒီမိုကရေစီရဲ့အဓိကအစဉ်ပြင်းလက္ခဏာတွေထဲမှာလွတ်လပ်မြတ်တာတဲ့ရွေးကောက်ပွဲတွေလွတ်လပ်စွာပြောဆိုခွင့်သတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာစုဝေးခွင့်တို့ပါဝင်ပါတယ်ဒီအခွင့်အရေးတွေဟာလူသားအလုံးအနဲ့ထိုက်တန်တဲ့အာဖရိကဖွဲ့စည်းပုံအခြေခံဥပဒေထဲမှာထက်သွင်းရေးဆွဲထားတယ်လို့သမ္မတဥဘာမာကဆိုပါတယ်။ဒါပေမဲ့လက်ရှိကာလမှာအာဖရိကတိုက်သားများစွာတို့ဟာဒီအခွင့်အရေးတွေဆုံးရှုံးနေကြရပါတယ်။ဒီမိုကရေစီဆိုတာရွေးကောက်ပွဲကျင်းပတာတခုတည်းမဟုတ်ပါဘူး။သတင်းသမားတွေသူတို့အလုပ်ကိုသူတို့လုပ်တာထောင်ချထားတယ်။အရသာအဖွဲ့အစည်းတွေကိုနှိပ်ကွပ်ပြီးတက်ကြွလှုပ်ရှားသူတွေကိုချင်းချောက်တယ်ဆိုရင်ဒီမိုကရေစီကနမဲသာရှိပြီးလက်တွေ့မရှိပါဘူး။နိုင်ငံတွေအနေနဲ့သူတို့ပြည်သူလူထုရဲ့အခွင့်အရေးကိုအပြည့်အဝအကာအကွယ်မပေးနိုင်ဘူးဆိုရင်လွတ်လပ်ရေးကတိကိုအပြည့်အဝအကောင်အထည်မဖော်နိုင်ဘူးလို့သမ္မတဥဘာမာကဆိုပါတယ်။နိုင်ငံသားတွေဟာသူတို့အခွင့်အရေးကိုသူတို့ကျင့်သုံးခွင့်မရကြရင်ဒါကိုဖော်ထုတ်ထောက်ပြဖို့ကဘာကြီးမှတာဝန်ရှိပါတယ်။ အမေရိကန်ပြည်ထောင်စုဟာဒီဖြစ်ရမျိုးသုမိတ်ဆွေနိုင်ငံတွေမှာဖြစ်နေရင်တောင်မှဝေဖန်ပြောဆိုသွားမှာဖြစ်ပါတယ်။နောက်ဒီမိုကရေစီရဲ့အရေးကြီးတဲ့အစိပ်ပိုင်းတစ်ခုကတော့ဖွဲ့စည်းပုံကသတ်မှတ်ထားတဲ့ကာလအတွင်းလိုက်နာဆောင်ရွက်ခြင်းပဲဖြစ်ပါတယ်။နိုင်ငံငေါင်းဆောင်တယောက်ဟာယာဒူအာနာဆက်လိုခြင်းလို့ပြိုင်ပွဲမှာစီမင်းကိုပြင်ဆင်ဖို့ကြိုးပမ်းရင်မတည်ငြိမ်မှုနဲ့ခိုက်ရန်ဖြစ်ပေါ်မှုတွေဖြစ်ပေါ်လာနိုင်ပါတယ်။ဒီလိုအခြေအနေမျိုးကိုဘူရွန်ဒီနိုင်ငံမှာတွေ့မြင်ရပါတယ်။ဒါတွေဟာအန်ဒီယကြီးမားလာတဲ့လမ်းကြောင်းရဲ့ပထမခြေလမ်းသာရှိပါသေးတယ်။နယ်ဆန်မန်ဒလာနဲ့ဂျော့ချ်ဝါရှင်တန်တို့ကိုကဘာကအတူယူလေးစားကြံရစ်တာဟာအနာရှိစဉ်ကာလအတွင်းစွန့်ဆောင်ချက်တွေကြောင့်ကြီးပဲမဟုတ်ပါဘူး။ယာဒူကစွန့်ခွာပြီးငင်းချမ်းစွာအာနာလွှဲပြောင်းလိုတဲ့ဆန္ဒရှိခဲ့ကြလို့လည်းဖြစ်ပါတယ်။အာဖရိကတိုက်မှာလူသားအလုံးနဲ့သက်ဆိုင်တဲ့အခွင့်အရေးရပိုင်ခွင့်တွေဆုံးရှုံးကြရတဲ့အခါအမေရိကန်ပြည်ထောင်စုနဲ့အာဖရိကမိတ်ဆွေတို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်ကြရပါလိမ့်မယ်။အာဖရိကတိုက်သားတွေဟာအခြေခံလွတ်လပ်ခွင့်တွေကိုဒန်းတူရပိုင်ခွင့်ရှိကြပါတယ်။ဒါဟာအနောက်တိုင်းအယူဆမဟုတ်လူသားအလုံးရဲ့အယူဆဖြစ်တယ်လို့သမ္မတဥပမာကပြောကြားသွားပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေရပါတယ်ဗိုလ်တူးနေ့ညနေဘက်6နာရီခွဲကနေ9နာရီအထိ VOA ထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းလူမီတာ16.25ရုပ်ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာအစီအစဉ်ဒီမကြာခင်အဆုံးမသက်ခင်မှာအခုတော့သတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကကြီးညာပါမယ
်ပစိဖိတ်ကမ်းရိုးတန်းတစ်လျှောက်နိုင်ငံများမိတ်ဖက်ဆက်ဆံရေး TPP လို့ခေါ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးတစ်ခုရဖို့အတွက်ဆက်နွယ်နိုင်ငံဆီစဉ်ညှိနှိုင်းနေတာမှာနောက်ဆုံးသဘောတူညီချက်တစ်ခုရဖို့အတွက်တိုးတက်မှုကောင်းတွေရရှိထားပြီးဖြစ်ပေမဲ့အသေးစိတ်တချို့ကိုတော့ဆက်ပြီးတော့ညှိနှိုင်းဖို့လိုသေးတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်သဘောတူညီချက်ရဲ့ရည်မှန်းချက်တွေကိုစင်ကာပူနိုင်ငံမှာရောက်ရှိနေစဉ်ဝန်ကြီးကယ်ရီကအဓိကထောက်ပြပြောဆိုသွားတာဖြစ်ပါတယ်ဒီသဘောတူညီချက်မှာပါဝင်တဲ့နိုင်ငံတွေအတွက်စီးပွားရေးအခွင့်အလမ်းတွေဖန်တီးပေးရုံသာမကကောင်းမွန်တဲ့အုပ်ချုပ်ရေးပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုတို့ကိုအထောက်ပံ့ပြုမှာဖြစ်တယ်လို့လည်းဝန်ကြီးကဆိုလိုက်ပါတယ်ကာဗွန်တန်းငွေထောက်တာကိုချော့ချဖို့အတွက်တိုက်တွန်းလိုက်တဲ့အမေရိကန်သမ္မတဘရက်ဥဘားမားရဲ့အဆိုပြုချက်ကိုကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကချီးကျူးလိုက်ပါတယ်အတွင်းမှုချုပ်ဘန်ကီမွန်ကအမေရိကန်သမ္မတဘရက်ဥဘားမားအနေနဲ့အမေရိကန်စွမ်းအင်စက်ရုံတွေကနေကာဗွန်ထုတ်လုပ်နေတာတွေကိုကြီးကြီးမားမားလျှော့ချပေးဖို့အတွက်ဆက်စီစဉ်နေတာဟာအမျှော်အမြင်နဲ့တတ်သိရှိတဲ့ခေါင်းဆောင်မှုကိုပြသလိုက်တာဖြစ်တယ်ဆိုပြီးတော့မနေ့ကချီးကျူးပြောဆိုလိုက်တာပါခတ်တဘုံကြီးရဲ့လက်ချက်နဲ့တူရကီစစ်သားနှစ်ယောက်အဆောင်တယောက်တေဆုံးခဲ့ရသည့်တိုင်အောင်တူရကီနိုင်ငံကခတ်တဘုံတွေအပေါ်လေကြောင်းကနေပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်နေမှုတွေကိုထင်းထင်းသင်းသင်းလှုပ်ဆောင်ဖို့အတွက်ကူရောပတ်တမကနဲ့အမေရိကန်ပြည်ထောင်စုတို့ကအင်ကာနေမှာတိုက်တွန်းလိုက်ပါတယ်။တူရကီအစိုးရအနေနဲ့ကိုယ့်ကိုယ်ကိုကာကွယ်တဲ့အနေနဲ့နိုင်ငံရဲ့အရှေ့တောင်ပိုင်းနဲ့မြောက်ပိုင်းမှာရှိတဲ့ Kurdistan Workers Party PKK ကိုတိုက်ခိုက်ပိုင်ခွင့်ရှိကြောင်းကူရောပတ်တမကနဲ့အမေရိကန်ပြည်ထောင်စုတို့ကပြောဆိုလိုက်ပြီးဆိုပေမဲ့အတိုင်းအဆနဲ့လှုပ်ဆောင်သင့်ပြီးတော့ဒီမိုကရေစီရေးပြောဆိုဆွေးနွေးနေတာတွေကိုမထိခိုက်စေသင့်ဘူးဆိုပြီးတော့ EU ဥရောပသမဂ္ဂရဲ့ထိပ်တန်းအရာရှိတဦးကမနေ့ကပြောဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုဦးစံမိုးရေပြောပြသွားတာပါဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်9ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ဇာဟာရာအဘူဇိတ်ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါဒီကနေ့မိနစ်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီဒီလိုင်းနူမီတာ30 40 49 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.